Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2019ခုနှစ်ဇွန်လ30ရက်တောက်ကြနေနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ32 40 49ရိုကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါကျွန်တော်ကြောင်းလာပါခင်ဗျာကိုစမိုနဲ့အတူနိုင်ငံတကာသတင်းတွေကိုတင်ပြသွားဖို့ရှိပါတယ်မွတ်စလင်6နိုင်ငံကလူတွေအမေရိကန်ကိုလာတဲ့အခါမှာပို့ပြီးတော့တင်းကျပ်တဲ့ဗီဇာရှောက်ထားမှုတွေကြုံရမဲ့စီကန်သစ်တွေဒီကနေ့စတင်လာမှာဖြစ်တဲ့အကြောင်းနောက်တစ်ခါရိုဟင်ဂျာအရေးဆွေးနွေးဖို့မြန်မာပြည်ကအမျိုးသားလုံခြုံရေးအကြံပေးဘင်္ဂလားဒေ့ရှ်ကိုမကြခင်သွားဖို့ရှိတဲ့အကြောင်းစတဲ့ထိတဲ့သတင်းတွေကိုကြားရမှာပ
ါကောင်းပါပြီရှင်ရခိုင်ပြည်နယ်မြောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေအတွက်စုံစမ်းမဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံနဲ့လာရောက်ခွင့်ပြုမှာမဟုတ်ဘူးလို့မြန်မာအစိုးရကပြောကြားခဲ့တဲ့အပေါ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကဘယ်လိုတုံ့ပြန်ပါသလဲ
Amnesty International is extremely disappointed by the Myanmar government's decision not to allow UN human
rights ဒါကတော့အခြေအနေတွေပိုးပြီးဆိုးလာမှာဖြစ်တယ်လို့သူတို့အနေနဲ့လည်းစိတ်ပျက်မိကြောင်း AI အဖွဲ့ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောသွားတာပါ။သတင်းစီစဉ်အပြီးမှာအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်။တခါပြည်ရင်းမှာ66ဂါကြီးပုံမှန်ဖြတ်သိမ်းရေးအင်းနဲ့အားနဲ့တောင်းဆိုလှုပ်ရှားနေချိန်မှာပဲလူခွင့်ရေးအဖွဲ့ပေါင်း62ဖွဲ့ကလည်းဒီဥပဒေကိုဖြတ်သိမ်းပေးဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်တဲ့အကြောင်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကျန်းမာရေးနဲ့အတူအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ဦးစံမိုးဝေတို့ကပြောပြပါအောင်ရှင
်။မွတ်စလင်အများစုရှိတဲ့နိုင်ငံ6နိုင်ငံကအမေရိကန်ပြည်ဝင်ခွင့်ဗီဇာလျှောက်ထားသူတွေအနေနဲ့အမေရိကန်ပြည်တော်စုမှာနှိစက်တဲ့ဆွေမျိုးသားချင်းမိသားစုဝင်တွေရှိနေဖို့ဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေရှိနေမှသာအမေရိကန်ပြည်ဝင်ဗီဇာရနိုင်မယ်ဆိုတော့ခီးသွာစီမင်းစီကံတက်မှတ်ချက်အသစ်တွေကိုအခုကျွန်တော်တို့တန်လွှင့်နေတဲ့နိုင်ပိုင်းတွင်မှာပဲအမေရိကန်ပြည်တော်စုကစတင်ပြီးတော့အကောင့်ထဲပေါ်ပါတော့မယ်ဒီစီမင်းစီကံအသစ်တွေဟာဝါရှင်တန်စံတော်ချိန်ဇန်နဝါရီလဇွန်လ29ရက်ခြားသာပရိနေ့ည7နာရီမှာစတင်အာဏာသက်ရောက်မှာပါအီရန်လီဗီးယားဆိုမာလီးယားဆူဒန်စီးရီးယားနဲ့ယီမန်နိုင်ငံတွေကအမေရိကန်ပြည်ဝင်ခွင့်ဗီဇာလျှောက်လွှာတွေကိုစစ်စစ်တဲ့အခါမှာသက်ဆိုင်ရာကောင်စစ်ဝင်တွေအနေနဲ့လိုက်နာမဲ့စီးမြင့်တွေကိုအမေရိကန်ထိပ်တန်းဆိုရအရာရှိတွေကကြာသာပတေးနေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်။ဇူလိုင်လ6ရက်နေ့မတိုင်ခင်အမေရိကန်ပြည်ထောင်စုကိုလာဖို့ဗီဇာရထားပြီးတဲ့သူတွေကတော့စီစဉ်ထားတဲ့အတိုင်းလာရောက်ခွင့်ရကြမှာပါ။ဇူလိုင်လ6ရက်နောက်ပိုင်းအမေရိကန်ကိုခီးသွားဖို့လေရင်လက်မှတ်ဝယ်ထားသူတွေနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာညွှန်ကြားချက်တွေထုတ်ပြန်ဖို့လဲရှိတယ်ဆိုပြီးတော့အမေရိကန်စစ်မြေရာရှိတွေကပြောပါတယ်ဗီဇာလျှောက်ထားဖို့တန်ရုံးမှာရက်ချင်းယူတာမှုတွေကိုလည်းရွှေ့ဆိုင်းမှာမဟုတ်ပေမဲ့လဲလျှောက်လွှာအသစ်တင်မဲ့သူတွေကတော့အမေရိကန်ပြည်ထောင်စုမှာနှိစက်တဲ့ဆွေမျိုးသားချင်းမိသားစုဝင်တွေဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေရှိတဲ့အကြောင်းခိုင်လုံတဲ့တက်တွေထောက်ထားတွေကိုပြသဖို့လိုအပ်မှာဖြစ်တယ်လို့အမေရိကန်စစ်မြေရာရှိတွေကပြောကြပါတယ်
အီရတ်တပ်ဖွဲ့တွေဟာမူဆိုးမျိုးအတွင်းကဖြစ်စည်းခံထားရတဲ့တမိုင်းဝင်ဗလီဖျားကြောင်းကြီးကိုပြန်လဲပြီးတော့တင်ပိုက်လိုက်ပါတယ်မူဆိုးမျိုးဟာလွန်ခဲ့တဲ့3နှစ်က IS Islamic စစ်တွေးကြွတွေတင်ပိုက်တာခံခဲ့ရပြီး IS တွေဟာသူတို့သဘောနဲ့သူတို့ကာလီဖိတ်လို့ခေါ်တဲ့ဘာသာရေးနိုင်ငံတော်အဖြစ်ကြီးညာခဲ့တာပါစစ်တွေးကြွတွေဟာတက်တန်း850ရှိပြီဖြစ်တဲ့ Grand El Nuri ဗလီဖျားရှိခိုးကြောင်းကြီးနဲ့45မီတာအမြင့်ရှိတဲ့ဗလီကျောင်းမျောစင်ကြီးကိုပြီးခဲ့တဲ့သတင်းဘက်ကဖောက်ခွဲခဲ့ပါတယ်။နောက်ပြီးတော့ရှစ်လကြာစစ်မဲ့ဖြစ်ပွားနေခြင်းအတွင်းမွတ်ဆိုးမျိုးကိုရစရာမရှိအောင်မှွေနှောက်ဖျက်ဆီးခဲ့ကြပါတယ်။နာနဲ့လင်းအားကြီးစစ်စင်တိုက်ခိုက်အပြီးအီရတ်တပ်ဖွဲ့တွေကဗလီကျောင်းကြီးကိုပြန်လည်သိမ်းပိုက်လိုက်တာဖြစ်ပါတယ်။ဆက်လက်ပြီးတော့လည်းမြို့ဟောင်းအတွင်းကိုဝင်ရောက်တိုက်ခိုက်နေပါတယ်လို့ IS စစ်သွေးကြော်တွေကိုတိုက်ခိုက်နေတဲ့အမေရိကန်စစ်စင်ရေးအဖွဲ့ရဲ့ပြောခွင့်ရသူကပြောပါတယ်။ကြာသာပတိချင်းဒီနေ့လုံးမူဆိုးမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။သူတို့အနေနဲ့မြို့ဟောင်းကိုတောက်ကြနေဓမ္မမဟုတ်ရင်စနေနေ့မှာထိန်းချုပ်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းစစ်သွေးကြွတွေစစ်ဆင်နေတဲ့အထူးတပ်ဖွဲ့ဝင်တွေက VOA ကိုပြောပါတယ်။အီရတ်လုံခြုံရေးတပ်ဖွဲ့တွေဟာ ISIS တွေအခိုင်အမာတပ်ဆွဲထားတဲ့လက်ကျန်စခန်းနှစ်ခုကိုတိုက်ခိုက်နေကြကြောင်းစစ်ဖက်ပြောခွင့်ရသူကြီးတဲ့ဗိုလ်မှူးကြီး Ryan Dillon ကပြောပါတယ်
။တောင်ကိုရီးယားသမ္မတအသစ်မွန်ဂျေဟင်ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပထမဆုံးချိန်ဖြစ်အင်ပီရိုမှာဇွန်လ29ရက်မနေ့ကတွေ့ဆုံခဲ့ကြပါတယ်သမ္မတထရန့်နဲ့သမ္မတကရောမီလီနီယာထရန့်တို့ဟာ Pangoria Tamra Munje in a Tamra Grorugo in Biro Mania, Nanganonyaza, Sabone, Tekin Ekan Gejabare. No Korea ye, Yebo, and Yachao Nimunepata Biro, Nanangan, Gonzoni, Tignema, Suni Tobo Shibiro, Tigesa Nepata B, Gonzon Uya, the Bora, Minuga, Tidita Dago, Quebia Nijaraba. Sazun in Niva, Twintong Korea, Ma, Pramauzo, Lewayin Tamra Pietelare, Mr. Moha. စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကနေတဆင့်မြောက်ကိုရီးယားနဲ့ပုံပြီးတော့ရင်းနှီးလာအောင်ဆက်ဆံမှုလိုလာပြီးတော့သမ္မတထရမ့်ရဲ့အစိုးရကတော့မြောက်ကိုရီးယားကိုပြင်းထန်တဲ့တန်ခတ်ပိတ်ဆို့မှုတွေချမှတ်တာတွေဆေးရေးရဖိအားပေးတာတွေနဲ့တန်တမာနီးယဝိုင်းကျင်ပယ်ဖို့နီလန်းတွေကိုတုံ့ပြန်ညင်ညာချက်တွေလဲထွက်လာဖို့ရှိပါတယ်မနေ့ကဆိုးစားပိုင်းမှာတောင်ကိုရီးယားသမ္မတဟာ အမေရိကန်လွှတ်တော်ခေါင်းဆောင်နဲ့တွေ့ဆုံခဲ့ပြီးတော့မြောက်ကိုရီးယားရဲ့အန္တရာယ်ကိုဖြေရှင်းရေးမှာသူ့အနေနဲ့နင်းနီကကပူးပေါင်းလှုပ်ဆောင်သွားမယ်လို့လဲအမေရိကန်ကိုစိတ်ချစေဖို့ကြိုးပမ်းခဲ့ပါတယ်ပြီးခဲ့တဲ့လကရာဒူးလက်ခံခဲ့ပြီးတော့သူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်အမေရိကန်ကိုလေးရက်ကြာလာရောက်မှုအတွင်းအမေရိကန်နဲ့တောင်ကိုရီးယားမဟာမိတ်ဆက်ဆံရေးခိုင်မာတဲ့ စနေနေ့မှာတော့ဒီတောင်ကိုရီးယားသမ္မတမစ္စတာမွန်ဂျေဟာအမေရိကန်ပြည်ထောင်စုကနေပြန်လည်ထွက်ခွာมาဖြစ်ပါတယ်ခင်ဗျာ
ရုရှားအတိုက်ခံခေါင်းဆောင်ဘော်ဒစ်နင်ဆော့ကိုလုတ်ကြံတက်ဖြတ်ခဲ့မှုနဲ့မော်စကိုတရားရုံးတရုံးကလူ9ယောက်ကိုဆွဲချက်တင်ခဲ့ပါတယ်နင်ဆော့ဟာရုရှားအစိုးရကိုစန့်ကျင်သူတူဖြစ်ပြီးတော့ယူကရိန်းနိုင်ငံကခွဲထွက်ရေးတမားတွေပေါ်ရုရှားအစိုးရကထောက်ခံပေးနေတာနဲ့ပတ်သက်ပြီးတော့အဓိကပြစ်တင်ဝေဖန်တိုက်ခိုက်သူတူလည်းဖြစ်ပါတယ်2015ခုနှစ်တွင်ခရမလင်အနီးတရားပေါ်မှာလမ်းလျှောက်ဖြတ်ကူးနေချိန်မှာတနက်နေ့ပြစ်တက်တာကိုခံခဲ့ရတာဖြစ်ပါတယ်ချက်ချင်းလုံခြုံရေးတပ်ဖွဲ့ကအရာရှိဟောင်းဖြစ်သူဇာဝါဒေဒီအက်ဖာနမ်ဆော့ကိုပြစ်ခတ်တက်ဖြတ်မှုမှာအပြစ်ရှိသူဖြစ်ဂျူရီလူကြီးကတွေးရှိခဲ့တယ်လို့အစိုးရပိုင်းတက်စ်သတင်းဌာနကဖော်ပြလိုက်ပါတယ်ဆွေချက်တင်ခံရသူ၅ဦးစလုံးဟာချက်ချင်းလူမျိုးတွေဖြစ်ပြီးတော့အခကြေးငွေယူပြီးတော့လုတ်ကြံတက်ဖြတ်ဖို့သဘောတူခဲ့ကြသူတွေဖြစ်တယ်လို့ဆိုပါတယ်လူတန်းမှုကျူးလွန်ဖို့ငွေကြေးထုတ်ပေးတဲ့နေရာမှာချက်ချင်းအရာရှိတွေပါဝင်မှုပါဝင်ပတ်သက်မှုရှိကောင်းရှိနိုင်တယ်ဆိုတဲ့အချက်ကိုဘာကြောင့်စုံစမ်းစစ်ဆေးသူတွေအနေနဲ့စစ်ဆေးဖို့ပြက်ကွက်ခဲ့ရတာလဲလို့နင်းဆော့ရဲ့မဟာမိတ်တွေကမေးခွန်းထုတ်နေကြပါတယ်ချက်ချင်းစစ်တပ်ကယင်မောင်းဟောင်းရက်စလမ်မူခူဒီနော့ဖ်ကိုလည်းလူတန်းမှုကိုစီစဉ်ဆောင်ရွက်သူအဖြစ်နဲ့မျက်ကွယ်မှာဆွဲချက်တင်လိုက်ပါတယ်
UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝင်အမေရိကန်တံမြန်မာပိုင်းကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြေညာနေတာပါခင်ဗျာမြန်မာနိုင်ငံကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုမြန်မာပြည်ပြန်ပို့ရေးကိစ္စအပအဝင်နှစ်နိုင်ငံကြားဖြည့်ရှင်းရခက်ခဲနေတဲ့ကိစ္စတွေပေါ်အမြင်ချင်းဖလဲကြဖို့လို့မြန်မာနိုင်ငံမျိုးသားလုံခြုံရေးကြံပေးဦးတောင်ထွန်းဘင်္ဂလားဒေ့ရှ်နိုင်ငံကိုနောက်သတင်းပတ်ထဲမှာရောက်လာဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်အမျိုးသားလုံခြုံရေးကြံပေးဦးတောင်ထွန်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးမမတ်အလီတို့ဇလိုင်လ3ရက်နေ့မှာဆွေးနွေးပွဲကျင်းပဖို့ရှိတယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်ရရှိတွေကပြောပါတယ်ဦးတောင်ထွန်းရဲ့ဘင်္ဂလားဒေ့ရှ်ရှိစဉ်တွင်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့ဆက်သွယ်စကားပြောဖို့လည်းရှိပါတယ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့လက်ရှိမြန်မာအစိုးရဟာပြည်တွင်းပြည်ပကချင်းချောက်မှုအနေအရနဲ့ပတ်သက်ပြီးအစိုးရနဲ့သမရကိုအကြံပေးတင်ပြဖို့ပြည်ထောင်စုဝန်ကြီးအဆင့်ရှိတဲ့အမျိုးသားလုံခြုံရေးအကြံပေးရဲ့ရာထူးကိုပြီးခဲ့တဲ့ဇန်နဝါရီလကဖန်တီးခဲ့တာပါကလန်မကဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ခန့်မှန်းချက်အရ2016ခုအောက်တိုဘာလ9ရက်နေ့ကစပြီးတော့ရခိုင်ပြည်နယ်အတွင်းမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးလှုပ်ဆောင်မှုတွေကြောင့်လူနည်းစုမွတ်စလင်အနည်းဆုံး 9,400 လောက်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတယ်လို့ဆိုပါတယ်ရေရှည်ဖြည့်ရှင်းရမယ့်ရိုဟင်ဂျာကိစ္စအပအဝင်နိုင်ငံခြားရှိနေတဲ့တခြားပြဿနာတွေဖြည့်ရှင်းရေးမှာတိုးတက်မှုတွေဖြစ်ပေါ်လာဖို့ဘင်္ဂလားဒေ့ရှ်အနာပိုင်တွေဘက်ကလိုလားတယ်လို့လည်းဘင်္ဂလားဒေ့ရှ်ရရှိကပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလတုန်းကလည်းမြန်မာဒုတိယနိုင်ငံသားဝင်ကြီးဦးကျော်တင်ဘင်္ဂလားဒေ့ရှ်ကိုဆစ်လွတ်ခဲ့တာရှိပေမဲ့လည်းရိုဟင်ဂျာဒုက္ခသည်တွေထံနေပြန်ခေါ်ရေးကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှင်းလင်းပြသတဲ့အခွင့်အာဏာမရှိဘူးလို့လည်းဘင်္ဂလားဒေ့ရှ်အရာရှိတွေကသတင်းတောက်တွေကိုရှင်းပြပါတယ်
။ပါကစ္စတန်နိုင်ငံဟာအနာဂတ်မှာတရုတ်ရဲ့စစ်အခြေစိုက်စခန်းဖြစ်လာဖို့ရှိတယ်ဆိုတဲ့ Akula sozo wine pentagon sit and adu at Rindabuma, Popiake, Pia, now Tioning, Pakistan, Nangama, Sitae, Chisai, Sakanku, Tisau Nires, Pioso Muriha, Tinjipi, Pioso Mutetta, Piedelu, Tiopaga, Pioso Labare, Africa Machida, Zabudi Nangama, Chisai is Saud, who Tisauke, Pia, now Tioning, Ha, Dambi, Pimbama, Nocta, Chisai Scani, Tisau La Nainelu, Pentagon sit and Najuga, Kaman Tresa Tabare, Pakistan Nangama, တယောက်ရဲ့ယင်းနှီးမြှုပ်နှံမှုနဲ့တိစောက်ထားတဲ့ကာဝရာစိတ်ကမ်းမြို့မှာရေတပ်အခြေစိုက်စခန်းတိစောက်နိုင်သလားဆိုပြီးတော့လာစဉ်ကျင်းပနေတဲ့ဒေသရှင်တွေမှတစ်ခုမှာတယောက်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဝူကူယန်ကိုမေးမြန်းတဲ့အခါမှာပါကစ္စတန်နိုင်ငံမှာစစ်အခြေစိုက်စခန်းတိယောက်ကတိစောက်နေတယ်ဆိုတဲ့ပြောဆိုမှုကထင်ကြီးပေးခံမှန်းမှုတက်တက်တာဖြစ်တယ်ဆိုပြီးတော့သူကဖြ
American Pironzuka Zola and Sakuya, Mirongabe, Namabia, seeing Tungabare. American Banais need take on a video tope, what the Vaja Shigabi, Japan Chauce, Pianesimuri, Locabino Pine, Ten Down Pango, Mujikwa, Chamune Patalo, Two Soy Mushida Banlo, American Panai Winitanaga, Tamakeraba.
Direct from Washington.
တောက်ကြနေနေခင်သတင်းအစီအစဉ်ကိုကိုကြောင်လေးနဲ့ဦးဆန်မိုးရီတို့ကတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလွှာတွေကိုပြောပြမှာပါကုလသမဂ္ဂကဖွဲ့စည်းလိုက်တဲ့ရခိုင်ဒေသတွင်းလူခွင့်ရေးချိုးဖောက်မှုစုံစမ်းမဲ့အချက်လက်ရှာဖွေဖွဲ့ကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပြုမှာမဟုတ်ဘူးလို့မြန်မာအစိုးရကငင်းဆိုလိုက်တာဟာပြဿနာကိုဖြေရှင်းတဲ့နည်းလမ်းမဟုတ်ပဲအခြေအနေတွေကိုပိုပြီး ဆုံးဖြတ်ချက်နဲ့ပတ်သက်တဲ့အမြင်တွေကိုကိုညာဝင်းအောင်ကတင်ပြမှာဖြစ်ပါရရှင်
။ရခိုင်ပြည်နယ်ကလူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းဖို့အချက်အလက်ရှာဖွေရေးအဖွဲ့တစ်ဖွဲ့မြန်မာနိုင်ငံဆေးလူရေးကိုဂျနီဗာအခြေစိုက်ကုလသမဂ္ဂလူအခွင့်အရေးကောင်စီကပြီးခဲ့တဲ့မတ်လထဲမှာဆုံးဖြတ်ချက်ချခဲ့တာပါ။အဲ့ဒီကုလအချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပြုမှာမဟုတ်ဘူးလို့အစိုးရရဲ့သဘောထားကိုဒုနိုင်ငံရေးဝန်ကြီးဦးကျော်တင်ကဇွန်လ29ရက်ကြာသာပတိနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်မှာပြောကြားခဲ့ပါတယ်
။ကျွန်တော်တို့အနေနဲ့ဟိုဖက်ခရိုင်းမစ်ရှင်ဆီလုတ်တဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ရန်ပြုနိုင်တော်လဲပဲကုလသမဂ္ဂရဲ့မန်ဒိတ်နဲ့ဆီလုတ်တဲ့လူခွေကောင်စီအစည်းအခမ်းများလူခွေအဲ့ဒီဖွဲ့စည်းခြင်းကိုတော်လကောင်အဲ့ဒီမစ်ရှင်ကနေပြီးတော့အစည်းအခမ်းသာပြည်သူတင်သွင်းရင်ကျွန်တော်တို့အနေနဲ့ဟန်တားနိုင်တဲ့အနေအထားရှိမှာမဟုတ်ပါဘူး။ဒါပေမဲ့လို့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကိုတော့လာရောက်ခွင့်မပြုဖို့အတွက်မြန်မာတန်ရုံးတွေကိုလိုအပ်တဲ့ညွန်ကြားမှုများပြုလုပ်ခါကာကွယ်တားဆီးသွားမှာဖြစ်ပါတယ်
။ရခိုင်ရေးအတွက်အချက်လက်ရှာဖွေဖို့စုံစမ်းစစ်ဆေးရေးအဖွဲ့ဆေးလွတ်နိုင်ရေးကုလသမဂ္ဂလူအခွင့်အရေးကောင်စီကဆုံးဖြတ်ဖွဲ့စည်းခဲ့တာဟာရခိုင်ဒေသရဲ့အခြေအနေကိုပိုပြီးဆိုးရွားသွားစေနိုင်တာကြောင့်မြန်မာအစိုးရကဒါကိုလက်မခံရတာဖြစ်တယ်လို့ဒေါ်စန်းစုကြည်ရဲ့မကြသေးမီကတွားရောက်ခဲ့တဲ့ Sweden နိုင်ငံခီးစဉ်အတွင်းပြောကြားခဲ့ပါတယ်
။ A fact-finding mission appointed by the United Nations would not have helped the situation. It would have created greater hostility between the different communities.
So the reason why we dissociated ourselves from the resolution is that the fact-finding mission was not helpful. We did not feel that we were keeping our community. ပေါ်ပြီးတော့မှရန်လိုမုံတိမှုတွေဖြစ်လာစေနိုင်ပါတယ်။ဒီကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုကျမတို့လက်မခံတာကတော့ကျမတို့တိဆောက်လို့တဲ့ဒေတာတွင်အချင်းချင်းအပြန်အလှန်ယုံကြည်နားလည်မှုနဲ့တဟဇာတာရှိရှိအတူရှင်တွဲနေထိုင်နိုင်မှုကိုအထောက်ပံ့ပေးနိုင်လိမ့်မယ်လို့မယုံကြည်သလိုနှစ်ဖက်စလုံးမှာရှိနေတဲ့ကြောက်ရွံ့စိတ်တွေကိုလည်းဖြေဖြောက်ပေးနိုင်လိမ့်မယ်လို့ကျမမထင်ပါဘူး
။အခုလိုဒေါက်ဆန်းစုကြည်ကပြောပေမဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုလာခွင့်မပေးတာကသာအခြေအနေတွေပိုဆိုးလာစေမှာဖြစ်ပြီးမြန်မာအစိုးရရဲ့ငင်းဆန်နေမှုဟာပြဿနာကိုဖြေရှင်းတဲ့နည်းလမ်းမဟုတ်ဘူးလို့အပြည်ပြည်ဆိုင်ရာလူအခွင့်အရေးအဖွဲ့ AN ရဲ့ Washington DC အကြီးအကဲမစ္စတာ T. Kumar ကတုံ့ပြန်ပြောဆိုလိုက်ပါတယ်
။ Amnesty International is extremely disappointed by the Myanmar government's decision not to allow UN Human Rights Council fact-finding mission. This is not going to solve the problem.is going to aggravate the situation if you feel you are
ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကလာခွင့်မပေးတဲ့ဆုံးဖြတ်ချက်ပေါ် AI အဖွဲ့ကလွန်စွာမှစိတ်ပြစ်မိပါတယ်ဒါဟာပြဿနာကိုဖြေရှင်းရမရောက်ဘဲအခြေအနေကိုပိုးပြီးတော့ဆိုးဝါးလာစေမှာဖြစ်ပါတယ်တစုံတစ်ခုကိုဖုံးကွယ်ထားခြင်းနဲ့အခါမျိုးမှာသာလာခွင့်မပြုတဲ့သဘောရှိတဲ့ဒါကြောင့် ကုလကော်မရှင်ကိုအမြန်ဆုံးလာခွင့်ပြုဖို့အတွက်ခိုင်မာတောင်းဆိုကြပါတယ်
။တကယ်တော့ကုလသမဂ္ဂအပါအဝင်လူအခွင့်အရေးအဖွဲ့တွေဟာသူတို့ရဲ့အကျိုးစီးပွားအတွက်လှုံ့ဆော်နေကြတာမျိုးရှိသလိုမြန်မာအစိုးရဘက်ကလည်းကုပြည်တွင်းအခြေအနေတွေပေါ်မူတည်ပြီးအချက်အလက်ရှာဖွေရေးအဖွဲ့ကိုတားမြစ်ရတာမျိုးဖြစ်တယ်လို့သူနားလည်ကြောင်းအမေရိကန်အခြေစိုက်မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကပြောပါတယ်
။ဒီကိန်းဒေတာရေခင်းကတော့ဒါမှရှုပ်ထွေးတော့ကအဲ့ဒါလို့နိုင်ငံကကလာတဲ့ဖွဲ့စည်းတွေလာလိုက်ရင်ပိုပြီးဆိုးသွားမလားဆိုတဲ့အချက်မူနဲ့ဆိုတော့ကဆုံးဖြတ်တယ်လို့ကျွန်တော်မြင်ပါတယ်။နိုင်ငံတော်အတွက်မကောင်းဆုံးဆုံးဖြတ်ချက်ကိုဆောင်ရွက်နေတယ်လို့ပဲကျွန်တော်ယူဆပါတယ်။နိုင်ငံကဆိုတော့လူခွင့်ရေးပြောအထူးသဖြင့်တော့ဟိုကုလသမဂ္ဂကပြောဒီဖွဲ့စည်းတွေကတော့သူတို့အဖွဲ့စည်းရဲ့ဟလာဥတီကျရက်တီကျတဲ့ဒီနေ့အပြင်ခက်ရရင်ပြောရရင်တော့အကျိုးစီးပွားပေါ့သူတို့တကကြည့်ရတယ်ဆိုတော့ကျွန်တော်တို့နိုင်ငံအစစရရချိုးတဲ့နေတဲ့အချိန်မှာတခြားနေဝင်လာတဲ့ကြံဖက်မှုတွေမဖြစ်အောင်လို့နိုင်ငံကဖိအားပါဖြစ်ကိုယ်နိုင်ငံအကျိုးစီးပွားအတွက်လှုပ်တဲ့ဆုံးဖြတ်ချက်ဖြစ်နိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ
်ဒီတော့တွင်ပိဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်တဲကမောင်တော်ဒေသတဝိုက်မှာအကြံဖက်အဖွဲ့အတွက်လူသစ်စုဆောင်းနေတာတွေရှိသလိုဒေသခံတွေရုတ်တရက်ပျောက်ဆုံးသွားတာအသက်ခံရတာတွေလည်းရှိနေကြောင်းပြီးခဲ့တဲ့သတင်းပတ်တွေတည်းအကျန်းဖက်လေ့ကျင့်တင်ကြတဲ့မြေအောက်ခန်းတွေနဲ့လက်နက်တချို့ကိုလည်းရှာဖွေသိမ်းဆည်းမိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြပြသွားတာပါဒီသတင်းနဲ့တဆက်ထဲမြန်မာအစိုးရကိုနိုင်ငံတကာအဖွဲ့တွေကဘာတွေတိုက်တွန်းနေသလဲဆိုတာကိုလည်းပြောပြမှာပါလူပြောများနေတဲ့ပုံမှန်66ဂါကြီးကိုရုတ်သိမ်းပေးဖို့ပြည်ရင်းနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့စုစုပေါင်း62ဖွဲ့ကမြန်မာအစိုးရကိုတောင်းဆိုလိုက်တာပါအများပြည်သူနဲ့မီဒီယာအပေါ်ဖိနှိပ်တဲ့ဒီဥပဒေကိုဖျက်သိမ်းဖို့ပြည်ရင်းမှာလူမှုအခြေပြုအဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေကအင်းနဲ့အားနဲ့ဆောင်ရွက်နေချိန်မှာအခုလိုနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကပါပူးပေါင်းပါဝင်လာတာဖြစ်ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်ဆက်သွယ်ရေးဆိုင်ရာဥပဒေကိုပြန်လည်သုံးသပ်ချိန်မှာအတရေဖြတ်မှုကိုရာဇဝတ်မှုအဖြစ်အရေးယူနိုင်တဲ့ပုံမှန်66ဂါကြီးမှာပါတဲ့အပိုက်ကိုမြန်မာအစိုးရကဆက်လက်ထားရှိမည်ဆိုတဲ့သတင်းတွေထွက်လာတဲ့အတွက်စိုးရိမ်မကင်းဖြစ်မိကြောင်းလူခွင့်ရေးအဖွဲ့ပေါင်း62ဖွဲ့ကပြောဆိုလိုက်ပါတယ်အထူးသဖြင့်ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနနဲ့လွှတ်တော်ဘက်ကဒါကိုဖျက်သိမ်းပေးဖို့ကြာတာပတိနေ့ကမြန်မာအစိုးရကိုသူတို့ကတောင်းဆိုလိုက်ကြပါဒီဥပဒေဟာအစိုးရရဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်ချက်တွေကိုထိခိုက်စေသလိုသတင်းမီဒီယာတွေကိုအတန်တိတ်စေတဲ့အပြင်အုပ်ချုပ်ရေးပိုင်းဆိုင်ရာစီမံခန့်ခွဲမှုအာဂတိလိုက်စားမှုတွေနဲ့ပတ်သက်လို့အများပြည်သူအနေနဲ့ထုတ်ဖော်မပြောဆိုရဲအောင်ဟန်တားသလိုဖြစ်နေတယ်လို့လည်း62ဖွဲ့ထဲမှာပါဝင်တဲ့နယူးယောက်ခြေစိုက် HRW ခေါ်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကအခုလို VOE ကိုပြောပါတယ်
66D is being used as a tool of repression and censorship which we didn't expect under the civilian
law. NLD ရတဲ့အစိုးရလက်ထက်မှာ66ဂါကြီးပုံမှတ်ကိုဖိနှိပ်ဖို့သတင်းမီဒီယာတွေကိုစင်စါဖြတ်တောက်ဖို့လက်နက်တပွဲအသုံးပြုမယ်လို့ကျွန်တော်တို့ထင်မှတ်ထားခဲ့ပါဘူး။ဒီပုံမှတ်နဲ့လူအများပြားကိုဖမ်းဆီးတရားစွဲဆိုထားပါတယ်။ဝန်ထဲဖို့ကောင်းတာကဒီလူတွေကိုအာမခံမပေးတာဖြစ်ပြီးသူတို့တွေဟာတရားရုံးမှာအမှုရင်ဆိုင်နေရစေကာလအတွင်းအကျဉ်းထောင်ထဲမှာအချိန်အကြာကြီးနေကြရပါတယ်။နောက်ပြီးတရားစွဲဆိုချက်တွေဟာလည်းတရားမျှတမှုမရှိတဲ့အပြင်တိကျခိုင်မာမှုလည်းမရှိပါဘူး။လူအခွင့်အရေးကိုလေးစားလိုက်နာပါတယ်ဆိုတဲ့မြန်မာအစိုးရရဲ့ပြောဆိုချက်နဲ့လည်းရှေ့နောက်မညီဖြစ်နေပါတယ်။
ဒီဥပဒေပုံမှန်နဲ့တရားစွဲဆိုချက်တွေအတွက်အာမခံပေးဖို့လူလားကြောင်းမြန်မာအစိုးရကအကြံပြုပြောဆိုထားပေမဲ့လည်းသူတို့အဆိုပြုချက်မှာအာမခံအလိုလျောက်ရမယ်ဆိုတာမပါဝင်ကြောင်း Brett Adams ကထောက်ပြပါတယ်။တကယ်တမ်းမြန်မာအစိုးရအနေနဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးကိုအလွယ်တကူရုတ်သိမ်းပေးလို့ရကြောင်းသူကပြောပါတယ်။ဒါကြောင့်အခုလိုဆက်သွယ်ရေးဆိုင်ရာဥပဒေကိုပြန်လည်သုံးသပ်နေချိန်ဟာပုံမှန်66ဂါကြီးကိုရုတ်သိမ်းဖို့နဲ့2013ခုနှစ်ဆက်သွယ်ရေးဆိုင်ရာဥပဒေကိုနိုင်ငံတကာလူခွင့်ရေးဥပဒေစံနှုန်းတွေနဲ့အညီပြင်ဆင်ဖို့အစိုးရနဲ့လွှတ်တော်အတွက်အကောင်းဆုံးအခွင့်အရေးပဲဖြစ်ကြောင်း Brett Adams ကဆိုပါတယ
် Yeah, I mean this is a really important opportunity for the government and the parliament which has a lot of former political prisoners in it to make a clear statement
ဘာတော်လဲဆိုတော့နိုင်ငံရေးအကျဉ်းသားဟောင်းအများပြားပါဝင်နေတဲ့အစိုးရနဲ့လွှတ်တော်အနေနဲ့လွတ်လပ်စွာပြောဆိုခွင့်အပေါ်သူတို့ယုံကြည်မှုနဲ့မြန်မာနိုင်ငံဟာနောက်ပြန်မသွားဘူးဆိုတဲ့ခိုင်မာပြတ်သားတဲ့မူရည်တည်ချက်တွေကိုထုတ်ဖော်ပြသဖို့အခွင့်ကောင်းဖြစ်ပါတယ် ပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံရပြီးထောင်ချခံရသူအများအပြားဟာနိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့ကန့်ညီပါတယ်။ဒေါန်ဆန်းစုကြည်ပါဝင် NLD အဖွဲ့ဝင်အတော်များများဟာနိုင်ငံရေးအကျဉ်းသားဟောင်းတွေဖြစ်ကြပါတယ်။သူတို့ကိုယ်တိုင်လည်းအတွေ့အကြုံရှိခဲ့ကြပါတယ်။ဒါကြောင့်ငြိမ်းချမ်းတဲ့ဆန္ဒထုတ်ဖော်ပြောဆိုမှုအတွက်ထောင်ချအပြစ်ပေးတယ်ဆိုတာမဖြစ်သင့်ကြောင်းသူတို့ရှင်းရှင်းလင်းလင်းမြင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ
်။ဒီနေရာမှာအတိုက်ခံတွေကိုအတန်တိတ်စေခြင်းနဲ့စစ်တပ်ကတော့ဒီဥပဒေပုံမှန်ကိုဆက်ပြီးရှိစေချင်တာအထင်ရှားတွေ့ရကြောင်း Brett Adams ကဆိုပါတယ်။ပုံမှန်66ဂါကြီးအရအင်တာနက်အွန်လိုင်းကနေအသက်ရေဖြတ်မှုနဲ့တရားစွဲဆိုခံထားရတဲ့လူပေါင်းအနည်းဆုံး82ဦးထိရှိနေကြောင်း2013ခုနှစ်ဆက်သွယ်ရေးဆိုင်ရာသုတေသနအဖွဲ့ကဆိုပါတယ်။လက်ရှိအချိန်အထိပုံမှန်66ဂါကြီးနဲ့တရားစွဲထောင်ချခံရမှုတွေမှာတမှုကိုပြစ်ဒဏ်3လကနေ6လအထိပဲချမှတ်ထားတာမျိုးရှိသေးကြောင်းမြမရေးတုံ့သက်သူတွေကဆိုပါတယ်2013ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးအရဆက်သွယ်ရေးကွန်ရက်တစ်ခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးက6လတောင်းယူခြင်းအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းအသေးရေဖက်ခြင်းနှောက်ယှက်ခြင်းမလျော်ဩဇာသုံးခြင်းသို့မဟုတ်ချင်းချောက်ခြင်းလို့ပြဋ္ဌာန်းထားပြီးအဲ့ဒီလိုကျူးလွန်ကြောင်းပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်ဒဏ်၃နှစ်နဲ့ငွေဒဏ်ကျခံရမှာဖြစ်ပါတယ်။ကြာသပတေးနေ့ကပူးတွဲထုတ်ပြန်တဲ့အဖွဲ့အစည်း61ဖွဲ့ရဲ့မြန်မာအစိုးရပေါ်တိုက်တွန်းအကြံပြုချက်တွေထဲမှာပုံမှန်66ဂါကြီးကိုရုပ်သိမ်းဖို့တကယ်လို့အနေဆုံးအဆင့်ဒီဥပဒေကိုပြင်ဆင်မယ်ဆိုရင်လေအတရေဖြတ်မှုဆိုတာရာဇဝတ်မှုမမြောက်ကြောင်းနဲ့ငွေညစ်တာချင်းချောက်တာမျိုးလောက်ရတွေသာရာဇဝတ်မှုမြောက်တယ်လို့ခွဲခြားသတ်မှတ်ပေးဖို့ဖော်ပြထားပါတယ်။ကြေညာချက်ပူးတွဲထုတ်ပြန်တဲ့အဖွဲ့အစည်းတွေထဲမှာ HRW လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ဖြစ်တဲ့ AI Core နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့နိုင်ငံတကာသတင်းတောက်အဖွဲ့တွေဖြစ်တဲ့ RSF နဲ့ CPJ တို့အပြင် American နဲ့ဥရောပမှာအခြေစိုက်တဲ့မြန်မာအရေးလှုပ်ရှားနေတဲ့အဖွဲ့တွေ APHR Core ASEAN လွှတ်တော်အမတ်များအဖွဲ့Now AAPP နဲ့ HRDP လို့ပြည်တွင်းနဲ့နေဆက်အခြေစိုက်လူမှုအခြေပြုအဖွဲ့အစည်းတွေတိုင်းရင်းသားအဖွဲ့အစည်းတွေလည်းပါဝင်ပါတယ်ရှင်။တောက်ချန်နေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါရှင်။မြန်မာနိုင်ငံတဝမ်းမှာကလေးငယ်တွေကိုအလုတ်စေခိုင်းတာတွေနေရာအနှက်မှာတွေ့နေရပြီးအဲ့ဒီကလေးတငယ်တွေဟာသူတို့ရဲ့မိသားစုတွေကိုကူညီထောက်ပံ့ဖို့စာမတင်နိုင်ပဲအလုတ်တွေလုပ်နေကြရတာဖြစ်ပါတယ်။ဒါပေမဲ့ပုဂ္ဂလိကအလူရှင်တွေရဲ့ရန်ပုံငွေနဲ့မတီးပေးထားတဲ့ပညာရေးအစီအစဉ်ကြောင့်အဲ့ဒီတဲကနေကလေးတချို့ဟာလဲစာသင်ခန်းတွေကိုပြန်ပြီးစာသင်ခန်းတွေမှာပြန်ပြီးတော့ပညာသင်ကြားနိုင်ကြပြီဖြစ်တဲ့အကြောင်း VOA သတင်းတောက် Dave Grunbaum သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြမှာပါရှင်
။ဆော့ဂူတို့နေတူဝါလောက်ရတဲ့အလုတ်ကတော့တပြက်စီးလဲတာပကံစီးတာနဲ့သပွဲကုန်တန်ရှင်းလုတ်တဲ့အလုတ်ဖြစ်ပါတယ်။သူကအသက်15နှစ်ရှိပြီးတော့တနေ့ကို17နာရီလုတ်လို့ရပြီးတော့နှစ်ပတ်မှတစ်ခါတရက်နှားခွင့်ရပါတယ်။ဒါမဲ့တစ်လလုံးလုံးမှ American Dollar 60လောက်ပဲရတာလို့ဆော့ဂူတို့ကပြောပါတယ်။
I go to work because my family needs.
ဆော့ဂူတို့ဟာနှစ်တန်းထိပဲအတန်းပညာသင်ကြားဖို့ပြီးတော့ရန်ကုန်ကနေ၈နှစ်လောက်ဝေးတဲ့ရွာကနေအလုပ်လာလုပ်တာဖြစ်ပါတယ်။သူ့အဖေနဲ့အမေကနေသားအလုပ်သမားတွေဖြစ်ပြီးတော့သူတို့ညီကိုမောင်နှမ၅ယောက်ကိုကျွေးဖို့အတွက်ရုန်းကန်ရတယ်လို့ပြောပါတယ်။မြန်မာနိုင်ငံတဝမ်းသူ့လိုအခြေအနေမျိုးတွေကိုရင်ဆိုင်ရတဲ့သူတွေအများကြီးရှိပြီးကလေး၅ယောက်မှာတစ်ယောက်ကမိသားစုကိုထောက်ပံ့နိုင်ဖို့အတွက်အကြောင်းထွက်ပြီးတော့အလုပ်လုပ်ကြရတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဥပဒေအရအသက်14နှစ်အောက်လူငယ်တွေကိုအလုပ်လုပ်ခွင့်တားမြစ်ထားပြီးတော့16နှစ်အောက်လူငယ်တွေအနေနဲ့လည်းနိုင်ငံပိုင်းသာလုပ်ခွင့်ရှိတာဖြစ်ပါတယ်။ဒါပေမဲ့ဥပဒေအတိုင်းအရေးယူဆောင်ရွက်မှုအပိုင်းမှာတော့အားနည်းနေတာတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီလိုကြောင်းဆက်မတက်နိုင်တော့တဲ့ကလေးငယ်တွေကိုစာသင်ခန်းတွေကိုပြန်ပြီးတော့ခေါ်ဆောင်ပေးမဲ့အစီအစဉ်တွေအခုကမှရှိလာပြီဖြစ်ပါတယ်။ဒါကတော့ My Me လို့ခေါ်တဲ့မြန်မာရွေးရှားပညာရေးစီမံကိန်းဖြစ်ပြီးတော့အဲ့မှာတော့အင်္ဂလိပ်စာသင်ချာအပြင်တမွေးမှုပညာရည်ဖြစ်တဲ့ဟိုတယ်နဲ့ခီးသွွားဝန်ဆောင်မှုပညာရည်အချို့ပညာရည်တွေလည်းပါဝင်ပါတယ်။မိုင်းမီစီမံကိန်းကိုစတင်တည်ထောင်သူတဦးလည်းဖြစ်အမှုဆောင်ဒါရိုက်တာလည်းဖြစ်တဲ့တင်မေးဟာရီဟာမြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကို1989ခုနှစ်ကနေပြောင်းလာသူဖြစ်ပါတယ
်။ When I came back to this country in 2012 and 13 I started to notice
မနက်ကနေ2012ကျွန်တော်ပြန်လာတော့ကလူငယ်တော်တော်များစာသင်ကျောင်းတွေမှာရှိနေပဲလူပိတ်ဆိုင်တွေနဲ့စားတောက်ဆိုင်တွေမှာအလုပ်လုပ်နေကြတာကိုကျွန်တော်စသတိထားမိပြီးအဲ့ဒီကနေဒီလိုလှုပ်ဖြစ်ခဲ့တာပါ
What is your favorite animal?
The goal သူတို့ရဲ့ယူရချက်ကတော့ဒီလူပိတ်ဆိုင်ကအလုပ်သမားတွေသူတို့ဘဝတစ်လျှောက်လုံးပတ်စံသိမ့်မရတဲ့ဒီလိုအလုပ်တွေမှာပဲနေနေတာမျိုးမဖြစ်အောင်လိုအပ်တဲ့ပညာနဲ့ကျွမ်းကျင်မှုတွေပေးသွားဖို့ဖြစ်ပါတယ် မိုင်မီအဖွဲ့ကနော်အေးနိုင်ဟာအချုပ်ပညာတင်ကြားခဲ့ပြီးတော့သူကအခုဆိုရင်အချုပ်ဆိုင်တစ်ခုမှအလုပ်လုပ်နေပြီးသူ့ရဲ့ဝင်ငွေကလည်းလဖက်ဆိုင်မှာထက်နှစ်ဆလောက်ပိုရတယ်လို့ပြောပါတယ
်။ဟုတ်တမီးရဘွားကိုတိုးတက်စေပါတယ်။
My program improved my life a lot.
တိုးတက်စေပါတယ်။
လူရှင်နေမတည်တဲ့လူငွေတစ်နှစ်ကိုအမေရိကန်ဒေါ်လာ2သိန်းနဲ့နိုင်ငံတော်ကလပိတ်ဆိုင်35ဆိုင်မှာရှိတဲ့အလုပ်သမား900လောက်ကိုတပတ်ကို3ချိန်ပညာသင်ကြားပေးတယ်လို့ပြောပါတယ်။ဒါဟာမြန်မာနိုင်ငံတော်ရှိတဲ့ကလေးလူသားတသန်းကျော်နဲ့ရှင်လိုက်ရင်တော့နည်းငယ်မြတ်သာဖြစ်ပါတယ်။စောခုတို့ကတော့တစ်နှစ်မှာသူ့ကိုယ်ပိုင်လုပ်ငန်းတစ်ခုကိုတည်ထောင်ဖို့အတွက်အိမ်မက်တွေရှိနေပြီးတော့အခုလိုအခွင့်အရေးရတဲ့အတွက်ခံကောင်းကြောင်းသူပါဝင်သူနဲ့အတူလုပ်နေတဲ့သူတွေရဲ့အနာဂတ်တွေလည်းအခုဆိုရင်မျှော်လင့်ချက်ရှိလာနေပြီလို့ပြောပါတယ်ခင်ဗျာ။
ကိုရနိုင်ပါရှင်ဟောင်ကောင်ကျွန်းကိုဗြိတိန်ကနေတရုတ်နိုင်ငံကိုပြန်ပြီးလွှဲအပ်ခဲ့တာနှစ်ပေါင်း20ပြည့်တဲ့အထိမ်းအမှတ်ဖြစ်တရုတ်သမ္မတရှီကျင်းပင်ဟာဟောင်ကောင်ကိုရောက်နေပြီးလုံခြုံရေးတွေလည်းအထူးတင်းကျပ်ထားပါတယ်သူ့ရဲ့ခီးစဉ်အတွင်းဟောင်ကောင်မှာပထမဦးဆုံးအမျိုးသမီးခေါင်းဆောင်ဖြစ်လာမဲ့ကယ်ရီလမ်ရဲ့ကျန်းသစ်စာကျိန်ဆိုမဲ့အခမ်းအနားကိုတရုတ်သမ္မတတက်ရောက်ဖို့ရှိတဲ့အကြောင်းကိုကြောင်လွင်ကဆက်ပြီးတော့ပြောပြမှာပါရှင်
တောင်ရကြခီးစဉ်နဲ့ဟောင်ကောင်ကိုရောက်နေတဲ့တရုတ်သမ္မတရှီကျင်းပင်နဲ့သမ္မတကတော်ဖုန်နီယွမ်တို့ကိုဟောင်ကောင်လေဆိပ်မှာကြိုဆိုနေကြတဲ့အတန်တွေပါနှစ်ပေါင်း150ကြာဗြိတိရှ်အုပ်ချုပ်မှုအောက်မှာရှိခဲ့တဲ့ဟောင်ကောင်ကို1998ခုနှစ်ဇူလိုင်လ1ရက်နေ့မှာတရုတ်ပြည်ကိုပြန်ပြီးတော့ဗြိတိန်ကလွှဲပြောင်းပေးအပ်ခဲ့တာအခုဆိုအနှစ်20ပြည့်ခဲ့ပါပြီတရုတ်လက်အောက်ကိုဟောင်ကောင်ပြန်ရောက်ခဲ့ပြီဆိုပေမဲ့လည်းတနိုင်ငံစနစ်နှမျိုးနဲ့ဟောင်ကောင်မှာတစ်မျိုးတရုတ်ပြည်မှာကြီးမှာတစ်မျိုးခွဲပြီးတော့အုပ်ချုပ်နေတုန်းမှာဒီလိုစနစ်နှမျိုးနဲ့အုပ်ချုပ်မှုကိုဆက်ပြီးတော့အဆင်ပြေဖို့လှုပ်ဆောင်သွားမယ်လို့လဲတရုတ်သမ္မတရှီကျင်းပင်ကပြောပါတယ
်20年來中央一直是香港的堅強後盾中央
လူငယ်တဲ့နှစ်20အတွင်းဟောင်ကောင်ဟာတရုတ်ဗဟိုအစိုးရအာဏာပိုင်တွေအတွက်အဓိကပံ့ပိုးခဲ့ပြီးတော့ဟောင်ကောင်ဆက်လက်တိုးတက်ထွန်းကားရေးဟောင်ကောင်လူထုရဲ့လူနေမှုဘဝမြင့်မားတိုးတက်လာဖို့အတွက်တရုတ်ဗဟိုအစိုးရကမျှော်လင့်နေတနိုင်ငံစနစ်နှမျိုးနဲ့အုပ်ချုပ်နေမှုကိုလဲအနာဂတ်မှာတည်တည်ငြိမ်ငြိမ်ချောချောမွမ့်မွေ့နဲ့ဆက်ပြီးတော့ခိုင်မာဖွံ့ဖြိုးအောင်အသေးချာလှုပ်ဆောင်သွားတာမြင်လို့တယ်လို့တရုတ်သမ္မတရှီကျင်းပင်ကနေပြောသွားခဲ့တာပါတရုတ်သမ္မတဟောင်ကောင်ကိုမလာခင်ကတည်းကဟောင်ကောင်မှာရှိတဲ့ဒီမိုကရေစီရေလှရှားသူတွေရဲ့ဆန္ဒပြမှုတွေကရှိနေတာပ
ါ
ဆန္ဒပြသူတွေကိုဟောင်ကောင်ရဲကဖမ်းဆီးထားတာဟာအယောက်20ကျော်ရှိနေပြီးတော့တချို့ကိုမင်းကညနေပိုင်းမှာပြန်ပြီးတော့လှုပ်ပေးခဲ့ပါတယ်။ဒါပေမဲ့ဆန္ဒပြမှုတွေဟာဆက်ပြီးတော့ရှိနေအောင်မဲ့သဘောပါ။အထူးသဖြင့်စနေနေ့ကြာရင်ကျင်းပမဲ့လူသိစိတ်ကားတဲ့နှစ်ပတ်လည်ချီတက်ပွဲနေ့မှာဆန္ဒပြမှုတွေပို့ပြီးတော့ရှိလာလိမ့်မယ်လို့မျှော်လင့်ရပါတယ်။၃ရက်ကြာတရုတ်သမ္မတရဲ့ခီးစဉ်တွင်ရက်တက်ဖော့ဝင်11,000လောက်လုံခြုံရေးချထားပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့အခုဟောင်ကောင်ခီးစဉ်မှာရွေကျက်3ခုပါဝင်ပါတယ်။ဟောင်ကောင်အထူးအုပ်ချုပ်ရေးဒေသကိုစုမုံကောင်တောင်းဖို့နောက်တစ်ခါတရုတ်ဗဟိုအစိုးရကဟောင်ကောင်အတွက်ကြောတော့နောက်ခံရှိနေကြောင်းပြသဖို့နဲ့ဟောင်ကောင်ရဲ့အနာဂတ်စီမံကိန်းအတွက်ကူညီပံ့ပိုးပေးသွားရေးလိုပဲဖြစ်ပါတယ်။ကြာသပတေးနေ့မနေ့တုန်းကဟောင်ကောင်ကိုတရုတ်သမ္မတနဲ့သမ္မတကတော်တို့ရောက်လာပြီးမကြာခင်မှာပဲသမ္မတကတော်ဖုန်းလီယွမ်ဟာမူလာတန်းကျောင်းတစ်ခုကိုတွားရောက်လည်ပတ်ခဲ့ပြီးတော့ညပိုင်းမှာသမ္မတနဲ့အတူဟောင်ကောင်အုပ်ချုပ်ရေးမှူးဖြစ်လာတော့မဲ့မစ်ကယ်ရီလန်းရဲ့တက်ခင်းအခမ်းအနားညစာစားပွဲကိုတက်ရောက်ခဲ့ကြပါတယ်။စနေနေ့ကြာရင်တော့ဟောင်ကောင်ကျွန်းပြန်လွှဲပြောင်းမှုအနည်း20ပြည့်အလံလွှင့်တင်မှုအခမ်းအနားနဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်းရဲ့ကျန်းသစ်စာကျင်းဆိုပွဲပြီးရင်တရုတ်သမ္မတရှီကျင်းပင်ဟာဟောင်ကောင်ကနေပြန်ပြီးတော့ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ
ကိုကျော်အောင်နဲ့ပြပြသွားတာပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုအပြင် Internet website နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်ကျမတို့အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေဆက်လက်ထုံးနေနေပါတယ်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
အဲ့တော့တွားရီမကောင်းလို့အစာကျွင်းအစာကျန်ကျန်တာမျိုးဖြစ်နေဖြစ်နိုင်တာမျိုးရှိသလိုကျွန်တော်တဖုံးရောဂါပေါ့နော်ဒီစားရည်ရတဲ့ဘောရကဖြစ်တာဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်ခြားအကြောင်းကြောင့်လို့ခေါ်တော့ကြောက်ဒီပိုင်းရှိတဲ့ဘောရကဖြစ်တာရှိရင်ဖြစ်
တယ်ဒါကတော့သွားနဲ့ပတ်သက်တဲ့ယောဂအကြောင်းပြောပြထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်မှာပါအခုတော့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်
ဒီနေ့မြင့်တဲ့တင်ပြပေးမယ့် item အသုံးကတော့
piece of cake
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက P I E C E piece ကအပိုင်းတစ်ပိုင်း O F of C A K E cake ကိမှုဆိုတော့ဇဝိုက်ခွင့်ရဲ့ဓာတ်ရိုက်ဒီပေကကိမှုတစ်ချက်ဒါမှမဟုတ်ကိမှုတစ်လုံးဖြစ်ပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါ။ကိမှုဆိုတော့မွေးနေ့တွေမင်္ဂလာဆောင်တွေစသဖြင့်အခမ်းအနားတွေမှာမပိုင်ဖြစ်တဲ့သိကိုချုံမိန်နဲ့ရတာရှိတဲ့မုံမျိုးဖြစ်တာမို့လေလူတွေကြိုက်တာသေကြစရာနှစ်သက်တာဆိုတော့တခုခုခိုင်းလို့လုပ်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုပ်ပြရမယ်လူတွေအပမ်းမကြီးပဲလိုလေလေးနဲ့လုပ်ပြီးနိုင်တာမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်တနည်းတော့လိုလိုချင်ချင်နဲ့လုပ်ပြတာလုပ်ပြရမှာအပမ်းမကြီးတာသိကိုလွယ်တာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကတော့
The report for my bosses today was a piece of cake. I finished it in a few minutes.
ကျွန်တော်ဆရာကိုကျွန်တော်ဒီနေ့အစီအခံစာတင်ရတာလွယ်မှလွယ်ပေါ့ဗျာ။မိနစ်အနည်းငယ်အတွင်းမှာပဲကျွန်တော်ပြီးသွားတယ်လို့ထည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The report for my bosses today was a piece of cake. I finished it in a few minutes.
ခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုပ်ပေးရမယ့်လူတွေအပမ်းမကြီးပဲလိုလေလေးနဲ့လုပ်ပေးနိုင်တာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
piece of cake
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်တင်ဆက်နေတဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်သောရရှင်တွေကြည့်ရှုအားပေးနိုင်ကြပါရရှင်။အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတင်ပြမှာပါ။ဒီတစ်ပတ်အတွက်ခတ်တွင်းနဲ့နန္ဒာဒါမှမဟုတ်ဒီတပုံးနဲ့နန္ဒာအကြောင်းကိုတင်ပြထားပါရယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသွားဘက်ဆိုင်ရာဆရာဝန်အသင်းအထွေထွေအတင်းမှုဒေါက်တာမြင့်ထိန်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရရှင်။
ဟုတ်ကဲ့ဒေါက်တာမြင့်ထိန်ခင်ဗျာကျွန်တော်တို့ဒီသွားဖုံးနဲ့ဒါမှမဟုတ်ဆီလည်းဒီကတွင်းနဲ့နန်းတာပေါ့ကျွန်တော်တို့တော်တော်များများမှဖြစ်လေရှိကြတယ်ကျုံလေရှိကြတယ်ပေါ့ဆရာနော်အဲ့ဒီခါကျတော့ဆရာတို့စီမော်ဒီဆေးကမ်းမှာလာပြတဲ့အနေထားဘယ်လိုရှိလဲဆရာ
ခုနောက်ပိုင်းမှာတော့တော်တော်များများကဒါကို consciously ဖြစ်လဲဖြစ်လာကြပါတယ်society မှာလည်းဒါကို socially ဆက်ဆံရတယ်များတဲ့ခါကျတော့ဒါကိုကိုကူကူသတိထားမိသလိုသူများကလည်းပြန်ပြောလို့သိရတာမျိုးတွေလည်းရှိကြတဲ့ခါကျတော့တော်ရင်ရတော့အခုဒါကိုသတိထားပြီးတော့ပြကြတော့တွေ့ရပါတယ
်ဟုတ်ကဲ့ဆရာအခုလိုမျိုးဒီကတွင်းနဲ့ပုံမှန်နန်းနေတာမျိုးဟာဘာကြောင့်အဓိကဖြစ်ရလဲဆရာ
။သွားရီမကောင်းတာအဖုံးနေမကောင်းတာဒီနှစ်ခုကိုတော့အဓိကကျွန်တော်တို့ပြောရမှာပေါ့နော်ခရီးနဲ့မှဆိုရင်တော့အဲ့တော့သွားရီမကောင်းလို့အစာကျွင်းအစာကျန်ကျန်တာမျိုးဖြစ်နေဖြစ်နိုင်တာမျိုးရှိသလိုကျွန်တော်တို့တဖုံးရောဂါပေါ့နော်ဒီစားရည်ရတဲ့ဘောရကဖြစ်တာဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်ခြားအကြောင်းကြောင့်လို့ခေါ်တော့ကြောက်ဒီပိုင်းရှိလို့သဘောရောဂါဖြစ်တာရှိရင်ဖြစ်ရင်ဖြစ်မယ်သဘောရောဂါကြောင့်လို့ဖြစ်တဲ့တခါကျတော့အဲ့မှာ bacteria ကိုယ်ကြီးစုစည်းမိပြီးတော့အဲ့ရံပြီးတော့အလန့်သက်ထွက်တာမျိုးတွေရှိကြတာများပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဖြစ်ရခြင်းအကြောင်းကိုကျွန်တော်သိထားတဲ့အတွက်ကာကွယ်နိုင်တဲ့အနေအထားကိုဆရာ
ကာကွယ်နိုင်မယ့်အနေအထားကတော့ခုနကကျွန်တော်ပြောတဲ့အစာကျွင်းစာရန်ကျန်နေဆိုတာကတော့သွားရီမှာပူစားတဲ့ပေါက်တွေဖြစ်ရှိလို့ဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်သွားရဲ့အနေအထားတွေကြောင့်ပေါ့နော်သွားရီထတာမျိုးဖြစ်ရင်ဖြစ်မယ်အစာထုတ်ရတာခက်ခဲတာမျိုးပေါ့နော်စားပြီးတဲ့အခါမှာအစာလွယ်လွယ်ကူကူနဲ့ပါးစပ်ထဲမှာကျန်ရင်ခက်ပြီးတော့ထုတ်ရတဲ့အခါမှာလည်းခက်ခဲတာမျိုးဖြစ်ခဲ့ရင်တော့ကိုယ်ပါးစပ်ထဲမှာအစာကြာကြာလေးကျန်ရင်ခက်မယ်ဆိုရင်အဲ့ဒါမကောင်းဘူးပေါ့နော် ဟိုအဲ့လိုဖြစ်မဲ့ဆိုရင်တော့ကျွန်တော်တို့ကဒီပူစားတာတွေကိုပူစားရတဲ့အပေါက်တွေမရှိအောင်သွားပြန်ဖားတာလို့နောက်တစ်ခုကသွားတွေသိက်ထက်တခါမှလာသွားတွေညီအောင်ပြန်ညှိပေးတာလို့ဒါမျိုးတွေသက်ရှင်လောက်ရတာလွယ်သွားအောင်ပေါ့နော်သွားညီရဲ့ဆက်သက်ရှင်လောက်ရတာပုံပြလို့လူဖြစ်တာဟုတ်နောက်တစ်ခုကတော့ခုနကပြောတဲ့သဖုံယောဂါပေါ့သဖုံယောဂါဆိုတာကတော့သွားတိုက်တဲ့ခါမှနီးစနစ်မှမှနာမျိုးဖြစ်လို့ရှိရင်တော်ရီမှာအစာရည်ကျန်နေမြန်တဲ့ခါများလာကျန်လာတဲ့ခါကျတော့ကျွန်တော်ကြောက်တေတာမျိုးတွေပဲဖြစ်တတ်တာပေါ့နော်အဲ့လိုကြောက်တေတာမျိုးကြီးဖြစ်ခဲ့လို့ရှိရင်ဒီကြောက်တဲ့နဲ့ဆက်ဆက်နေတဲ့ဒီသဖုံးတွေမှာအေးငန်းသဖုံးရောင်တာမျိုးဖြစ်တတ်ပါတယ်ဆိုတော့ဒီလိုသဖုံးရောင်တာမျိုးကြီးဖြစ်နေခဲ့မယ်ဆိုလို့ရှိရင်လေကိုခရင်နာငါလေးကအေးငန်းဖြစ်နေမှာပါပဲခင်ဗျာအဲ့တော့အဲ့လိုမျိုးချုပ်လူနိုင်လာပြတဲ့ခါကျတော့ကျွန်တော်တို့ကဒီကြောက်တွေချစ်ထုတ်ပြီးသက်ရှင်လို့ရတာမျိုးကြီးသဖုံးရောင်တာကြီးကြသွားအောင်ပေါ့နော်အဲ့လိုလေးလုပ်ပြရတာကြီးရှိပါတယ်နောက်တစ်ခုကဒီဖော်နာရီပြောက်သွားအောင်သုံးနဲ့မော်တော်ရှိတာရှိပါတယ်
ဟုတ်ကဲ့ဆရာဒီဘလုတ်ချင်းနဲ့အရေးပါဆရာနော
်ဟုတ်ကဲ့ဟုတ်ကဲ့ဒီဘလုတ်ချင်းနဲ့စီရီပေါ့နော်ဗန်ရှင်ရေးလုတ်ပြီးတာနဲ့ဒီမော်တော်ရှိဆက်ပြီးတော့ဆက်သုံးခိုင်းလိုက်တဲ့အခါမှာဒီဖော်နာရီချသွားတဲ့အခါမှာဒီဂရင်းနဲ့နန္နာလေးတက်သွားတော့ပါတယ
်ဟုတ်ကဲ့ဆရာဒီတဖုံးယောဂါတွေမှာဆရာကပြောတဲ့ဒီအစာကျန်ပြီးတော့ဒီဘက်တီးရီးယားတွေဖြစ်တာကြောက်ထေတာအပြင်တခြားပါဆရာကြီးဒီကရုဏာနဲ့တော့ဖြစ်စီတာရှိသေးလား
နောက်ခုဆိုရင်တော့ကျွန်တော်တို့ချို့ကဒီတန်ရှင်းရင်းဆိုတဲ့နေရာမှာသွားရတန်ရှင်းရင်းရှိဖို့လိုတယ်သဖုံးတွေရောင်းလာတဲ့တာကိုသဖုံးတွေကန်ရှင်းနေဖို့လိုတယ်နောက်တစ်ခုကရှားကိုလည်းကျွန်တော်တို့တန်ရှင်းရင်းလုပ်ဖို့လိုပါတယ်ခင်ဗျာဘယ်လိုများတော့သွားတိုက်တာတိုက်ကြပါတယ်သဖုံးတွေလည်းဒီအောင်တန်ရှင်းရင်းလုပ်ကြတယ်ဒါပေမဲ့ရှားကိုသူ့ကြတော့ကန်ရှင်းရင်းလုပ်ဖို့ဆိုလို့ဆိုလို့လားမလို့လားဆိုတော့သိပြီးတော့မသိကြတဲ့ခါကျတော့ဟောရှားမှလည်းကျွန်တော်တို့ကတကြီးရကိုအောင်းနေတဲ့နေရာမျိုးရှိတဲ့ခါကျတော့အဲ့ဒါကြောင့်မို့လို့ဘယ်နာနာလည်းဖြစ်တတ်ပါလိမ့်မယ်အဲ့တော့ရှာကိုလည်းအထူးသဖြင့်သက်ရှင်ရေးလုပ်လို့ရတဲ့ operator တွေပါရှိပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီကာကွယ်တဲ့ရှာရရပဲပေါ့ဆရာနော်ဟိုတက်တာပဲနဲ့ကုသမှုလောက်ရတဲ့အနေအထားမျိုးတွေရောရှိလားဆရာကြီ
းရှိပါတယ်ခင်ဗျခုနလိုပေါ့နော်ဒီအစာညက်လို့ပူစားလို့ဖြစ်တဲ့မျိုးဆိုရင်တော့ပူစားတဲ့အပေါက်တွေကိုပြန်ဖားပေးတာမျိုးအစာတွေလွယ်လွယ်ကူကူတယ်မှကြံရင်မနေအောင်ဘလုတ်ချင်းတဲ့တန်တွေပဲသက်ရှင်သွားအောင်သွားတိုက်ရင်လည်းလွယ်လွယ်ကူလေးသက်ရှင်သွားအောင်ကျွန်တော်တို့ကဒီသွားဖာရာမျိုးတွေပြန်လုပ်ပေးရတာမျိုးရှိပါတယ်။အဲခုနလိုသွားမနေလို့သွားတက်ရတာခက်ခဲလို့သွားကြသွားကြနေမှာအစာရည်ကျန်တဲ့မျိုးများရင်လေဒီသွားမနေတဲ့ဥစ္စာတွေကိုကျွန်တော်ကသွားညှိပြီးတော့ကုစားပေးတာမျိုးလည်းရှိပါတယ်။နောက်တစ်ခါအဖြစ်အများဆုံးကတော့ဒီသဖုံးယောဂါပေါ့နော်။ဒီကြောက်ကြီးကြောင့်လို့ဖြစ်တယ်ဆိုရင်တော့ကုစားမှုတွေနဲ့ကျွန်တော်ဒီကြောက်ကြီးကိုပုံမှန်ဟိုချက်ထုတ်ပြီးတော့တန်ရှင်းနေလုပ်ပေးရတာမျိုးရှိပါတယ်။အဲ့ဒါတော့များသောဖြင့်တော့6လတစ်ချိန်လောက်မှအနည်းဆုံးတော့လေတစ်နေ့ကိုတစ်ချိန်လောက်ပေါ့နော်။ပုံမှန်တရှိရင်လုပ်နေမယ်ဆိုတော့အဲ့ဒီ course ကတော့ဖြစ်ဖို့ဒီနေပါလိမ့်မယ
်ဟုတ်ကဲ့ဆရာနောက်တစ်ခေါက်ကျတော့ဒီ Luna ကိုယ်တိုင်ရောဆရာကြီးဒီ green နဲ့မနှံအောင်ခုနအစာတွေမကျန်အောင်ပေါ့နော်ဒါမှမဟုတ်ရှင်လဲဒီသဖုံးယောဂါတွေမဖြစ်အောင်ဒီသွားတက်ရှင်ရင်လုပ်တဲ့နေရာမှာအဓိက view site တင်တာရှိလား
Luna အနေနဲ့ကတော့ဒီ sleep နဲ့မှန်တဲ့သွားတိုင်ပြီးပေါ့နော်ဒီဟာကိုအဓိကညမဲ့မှာအဓိကမအိတ်ခင်မှာတိုက်ဖို့လိုတယ်သူတို့မနေ့ကကျွန်တော် breakfast ဆောက်ပြီးရဲ့အချိန်မှလည်းတစ်ချိန်အနည်းဆုံးပေါ့အဲ့တော့ဒီမှာနှစ်ချိန်အဲ့အချိန်ကတော့မဖြစ်မနေကိုသွားတိုက်တာလေးလုပ်ပြီးဖို့လိုပါလိမ့်မယ်။အဲဒီကြားထဲမှာကြားမှာ lunch hour လို့ပြီးတဲ့ခါမှာတိုက်တယ်ဆိုရင်လည်းဒါပြဿနာမရှိပါဘူးခင်ဗျ။စားပြီးတဲ့အချိန်မှာတော့ကိုယ် green နဲ့မှာတန်ရှင်းဖို့ဆိုတာကတော့စားပြီးတိုင်းသွားတိုက်တာကတော့လုပ်မယ်ဆိုလည်းလုပ်လို့ရပါတယ်။နောက်တစ်ခုကတော့ဒီသွားဖို့ကြိုးလို့ခေါ်တဲ့ tender floss ပေါ့နော်။ဒါကိုသုံးတာလေးအဓိကလိုပါတယ်။အာသွားတိုက်တိုင်းနဲ့တခါလေကြာတော့ချို့နေရာမှာလုံးဝတန်ရှင်းတော့တာမဟုတ်တဲ့ခါကျတော့ floss ကိုလည်းသုံးလို့ကျွန်တော်တို့အကြံဉာဏ်ပေးရပါတယ်ခင်ဗျ။အဲဒီကြားထဲမှာအနန္တတလီနဲ့ပြဿနာမှာပို့ပြီးတော့တန်ရှင်းခြင်းရတော့ခုနဘလုတ်ချင်းနဲ့စီဒီလေးမောက်သွားစီကိုဆက်ပြီးတော့သုံးဖို့ကျွန်တော်တို့ညွှန်ကြားပေးပါတယ
်။ဟုတ်ကဲ့ဆရာ။ဒီသွားဖို့ကြိုးတိုက်ပုံတိုင်းလေးရောနည်းနည်းလေးရှင်းပြပေးလို့ရမလား
။ဒီကတော့အဓိကကဒီသွားနှချောင်းချားလေးကိုဒီသွားရဲ့အပေါ်မျက်နှာပြင်လိုဝါးရဲ့မျက်နှာပြင်နေပြီးတော့ဆွဲချထည့်ပြီးတဲ့ခါကျတော့မှပြီးလိုက်ပြန်ပြီးပြန်ဆွဲတဲ့အနေအထားပေါ့နော်။အရင်ကတော့သွားဖို့ကြိုးကအခွေလိုက်လာတာမျိုးတွေများပါတယ်။အဲတော့ကျွန်တော်တို့ကညာဘက်လက်ညှိုးမှာပတ်ပြီးတော့ဆွဲပြီးတော့ထည့်ရတာမျိုးရှိပါတယ်။အခုနောက်ပိုင်းကျတော့နည်းနည်းလေးပို့ပြီးတော့လွယ်ကူလာအောင်အဲသွားကြထူတဲ့အတန်လိုဟာမျိုးတွေမှာထိတ်မှသူကကြိုးလေးကိုကြိုးတန်းလေးဆက်ထားပေးတာမျိုးတွေရှိပါတယ်ခင်ဗျ။အဲဒါတော့နည်းနည်းလွယ်လွယ်ကူကူလေးလုပ်ရတာပေါ့နော်။ဆိုအဲလိုဟာမျိုးနဲ့သွားကြလေးကိုထည့်ပြီးတော့မှပြီးတိုင်းဆွဲထုတ်ပေးမယ်ဆိုလို့ရှိရင်အကုန်လုံးကျန်နေတဲ့စာရေးထွက်သွားနိုင်ပါတယ
်။ဟုတ်ကဲ့ဆရာ။အခုလိုဒီကရွင်းနဲ့နန္ဒာသွားဖို့နဲ့နဲ့တာပေါ့နော်မဖြစ်ဖို့ဘီယူဒီဇိုင်းလိုအပ်တဲ့နေရာမှာကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်က
ဒီခါလေးကျတော့ green ဘလောက်ပဲတန်ရှင်းနေပါစေလူရဲ့နည်းနည်းဆိုတာမျိုးလေးကျွန်တော်တို့တွေ့ကြရပါတယ်ဒါကတော့ဒီခါလေးကျလို့ရှိရင်အစာရင်ယောဂတစ်ခုခုရှိတဲ့အခါမျိုးကျရင်အဲ့ဒီကနေပြီးတော့အနံ့ရတာမျိုးဖြစ်တာမျိုးလေးတွေဒီခါလေးကျရင်တွေ့ရပါတယ်ဒါကတော့ ဆရာဝန်တယောက်ရှိပြီးကျွန်တော်က professor တက်လုပ်ပြီးတော့ဒီဘိုင်းကိုပြန်ကူတာခိုင်းနိုင်ပြီလို့ကျွန်တော်လုပ်ပြရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းအပတ်စဉ်တင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြတာပါရှင်
မတ်တမတော်ကအကျန်းဖက်တောင်းချမ်းသူလို့ခေါ်ဆိုတဲ့ဒိုင်းအန်ဒါလီမျိုးစုလက်နက်ကင်အဖွဲ့တစ်ဖွဲ့ရဲ့နေရာမှာသတင်းသွားယူတဲ့အလုပ်ကိုလုပ်ခဲ့ကြတဲ့သတင်းသမားတွေကိုတမတော်ကဖမ်းဆီးပြီးမတရားအသင်းနဲ့ဆက်သွယ်မှုနဲ့အမှုဖွင့်ထားတာဟာကြိုးကြောင်းစီလျော်တယ်လို့ VOE သောဒရှင်တွေကယူဆပါသလားသတင်းသမားတွေကိုပုံမှန်18တက်ပြီးဖမ်းဆီးအမှုဖွင့်ထားတဲ့ပေါ်ကျွန်တော်တို့သောဒရှင်တွေရဲ့သဘောထားအမြင်တွေကိုအခုလာမယ့်စနေညဒိုင်းအလီလန်အစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတရက်ပါဝင်ဆွေးနွေးကျင်တယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကျင်တာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOE ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့ဒိုင်းရိုက်လီလိုင်းအစီအစဉ်မှာကျမတို့ရဲ့ပရိသတ်တွေရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ရမှာပါ။
အပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ BNNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုံမြို့နယ်ကကျေးရွာသား၂ဦးအကြမ်းဖက်တပ်ဖြတ်ခံရပြီးတဲ့နောက်ဒေသခံတွေဟာနေရက်ကနေစွန့်ခွာထွက်ပြေးနေရပါတယ် UNFC ဒုတိယအကြိမ်ကြီးလာခံကနေနိုင်ဟန်တာကိုဥက္ကဋ္ဌအဖြစ်ရွေးချယ်တင်မြှောက်ခဲ့တယ်ဆိုတာနဲ့ DBB နဲ့အရာဝတီသတင်းထောက်၃ယောက်ကိုမြန်မာတပ်မတော်ကနေအရေးယူရတဲ့ပတ်သက်ပြီး BNI ခေါ်နိုင်ငံတကာမြန်မာသတင်းဌာနတာဝန်ရှိသူတွေရဲ့အမြင်သဘောထားတွေကိုကြားကြရမှာပ
ါကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တောခရိုင်မြောက်ပိုင်းကတရင်ကျေးရွာသား2ဦးအကြမ်းဖက်တပ်ဖြတ်ခံရပြီးနောက်ဒေသခံတွေမိသားစုအလိုက်နေရက်ဆုံးခွာပြီးမောင်တောနဲ့တခြားကျေးရွာတွေကိုထွက်ပြေးခိုလုံလာကြပါတယ်။ဒီလ24ရက်နေ့ကတရင်ကျေးရွာသား4ဦးဟာတောင်ပြိုကျင်းချောင်းကာလန်ဘီကျွန်းပေါက်ပြုစုဘင်္ဂလီကျေးရွာနဲ့တမန်ခန့်အကွာမှာလက်ရှာဖွေစင်ဒုတ်ဓာတ်ကန်ဆောင်တဲ့ဘင်္ဂလီ10ဦးခန့်ကတိုက်ခိုက်ခဲ့တဲ့အတွက်ဥအောင်စိန်နဲ့အောင်ကျော်တို့2ဦးဓာတ်တံရတွေနဲ့တည်ဆုံးခဲ့ရပြီးနောက်ဒေသအတွင်းမှာစိုးရိမ်မှုတွေမြင့်တက်လာနေတာဖြစ်ပါတယ်။လက်ရှိအချိန်ရွှေရင်အေးကျေးရွာမှာမိသားစု10စုခိုးလုံနေပြီးတခြားကျေးရွာနဲ့မောင်တော်မြို့တွေမှာလည်းမိသားစုအလိုက်ခိုးလုံမှုတွေရှိနေပါတယ်။တရင်ကျေးရွာဟာမြို့နဲ့ရခိုင်တိုင်းရင်းသားတွေစုပေါင်းနေထိုင်တဲ့အင်ချီ80နီးပါးရှိတဲ့ကျေးရွာဖြစ်ပြီးရွာအနီးမှာရှိတဲ့နေကြားဆောင်တပ်ကလည်းအင်အားနည်းတဲ့အတွက်သူတို့ကိုလုံခြုံရေးမပေးနိုင်တဲ့အခြေအနေမှာရှိနေပါတယ်။
ထိုင်းနိုင်ငံချင်းမမြို့မှာကျင်းပခဲ့တဲ့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ဒုတိယကြိမ်ညီလာခံကနေဥက္ကဋ္ဌနေရာမှာနိုင်ဟန်တာကိုရွေးချယ်ခန့်အပ်ခဲ့ပါတယ်။ဇွန်လ26ရက်နေ့ထိကျင်းပခဲ့တဲ့အစည်းအဝေးကနေ UNSC ဖွဲ့ကနှုတ်ထွက်ပေးလိုက်တဲ့ကချင်လွတ်လပ်ရေးဖွဲ့ KIO ၊ဝမ်မျိုးရာစီယုံ WNO ၊တန်းပလောင်မျိုးရာလူမျိုးရေးဖွဲ့ TNL ၊ကိုကတ္တဖွဲ့ MNDAA တို့ကိုဆက်ဆက်ဖွဲ့ဝင်နေနဲ့ဆက်လက်တည်ရှိနေမယ်လို့ဆုံးဖြတ်ခဲ့ကြပါတယ်။လက်ရှိ UNSC ဖွဲ့မှာမွန်ပြည်တပ်ပါတီ NMSP ၊ကရင်နီမျိုးရာတုတ်သက်ရေးပါတီ KMPP ၊ရှမ်းပြည်တုတ်သက်ရေးပါတီ SSPP SSC ၊ရခိုင်မျိုးရာကောင်စီ ANC နဲ့လာဟုဒီမိုကရတစ်အစည်းအရုံး LDU စတဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့၅ဖွဲ့ကြံရှိနေပါတယ်
။မြန်မာနိုင်ငံတိုင်းရင်းသားလူငယ်တွေကိုအနာဂတ်ကောင်းဆောင်ကောင်းဖြစ်ဖို့အရေးအချင်းမြင့်တင်ရေးတင်တန်းပေးဖို့ရည်ရွယ်ချက်နဲ့ American သမ္မတဟောင်း George W. Bush Institute ကနေခေါ်ယူရမှာတိုင်းရင်းသားလူငယ်အယောက်20တက်ရောက်လေ့လာတဲ့အထဲမှာရှမ်းပြည်နယ်ကိုစားပြုရှမ်းလူငယ်3ဦးနဲ့ကချင်ပြည်နယ်ကရှမ်းလူမျိုးစုကိုစားပြုလူငယ်2ဦးတို့ပါဝင်ခဲ့ပါတယ်။ဇွန်လ26ရက်နေ့မှာအမေရိကန်ပြည်ထောင်စုဒ Texas ပြည်နယ် Dallas မြို့ George W. Bush Institute မှာတနန်းစင်ပွဲပြုလုပ်ခဲ့ပြီးဂုံပြုလက်မှတ်ပေးအပ်ခြင်းအခမ်းအနားကို American သမ္မတဟောင်း Bush နဲ့ဇနီး Laura Bush တို့တက်ရောက်ချီးမြှင့်ခဲ့ပါတယ်အဲ့ဒီအနေနဲ့ရှမ်းတိုင်းရင်းသားကိုယ်စားလှယ်အဖြစ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဆိုင်ဝမ်လိုင်းခမ်းပညာရေးပိုင်းမှာဆိုင်းဆိုင်မွန်လူမှုရေးအပိုင်းမှာနန်းခမ်းရင်းနောက်နဲ့လူအခွင့်ရေးအပိုင်းမှာကချင်ပြည်နယ်ရှမ်းတိုင်းရင်းသားများကိုစားပြုမဆုမွန်အောင်လို့တက်ရောက်လေ့လာခဲ့ကြပါတယ်George W. Bush Institute ကို2015ခုနှစ်လုံကဒီတန်းန်းဟာ3ချိန်မြောက်တန်းန်းဖြစ်ပါတယ်
ကချင်ပြည်နယ်တနိုင်းမြို့နယ်ဟူကောင်းဒေသကချင်လွတ်လပ်ရေးတပ်မတော် KNA တိုင်ရင်14နေမြေမှာအစိုးရတပ်မတော်ဘက်ကထပ်မံထိုးစစ်ဆင်ဖို့ကြေညာလိုက်တဟာအဲဒီကနေမြေအလုံးကိုသိမ်းယူဖို့စီမံချက်တစ်ခုလို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KTNG တွင်းမှုကုစားကြီးကထောက်ပြထားပါတယ်။ပရင်းနေရွှေတွေထွက်တဲ့ဟူကောင်းချိုင်ဝမ်လီတူလန်းတချောင်းအစိုးရတပ်ဘက်ကနေသိမ်းယူဖို့အစိုးရနဲ့အကျိုးတူလှုပ်ဆောင်နေတဲ့ယူစနတ်ကုမ္ပဏီရဲ့နေပြည်တော်ကနေချမှတ်ထားတဲ့စိုက်ပျိုးနေမြေဖြစ်တယ်လို့တရုတ်နိုင်ငံရဲ့စီမံကိန်းတွေရှိနေတာကြောင့်အခုလိုရှင်းလင်းတာဖြစ်တယ်လို့ကုစားကြီးကပြောပါတယ်ပြီးကြတဲ့ဇွန်လ9ရက်နေ့တုန်းကတနိုင်းဒေသရွှေမော်သင်းဆွဲကူးကဒေသခံလူနေရာပြောင်းရွှေ့ဖို့တပ်မတော်ဘက်ကကြေညာချက်ထုတ်ပြန်ပြီးအစိုးရနဲ့ KIA တို့ကြားတနိုင်းမြို့နယ်တွင်းမှာစစ်ရေးသင်းမှမှုတွေဆက်လက်ဖြစ်ပွားနေပါတယ်
ကရင်ပြည်နယ်ရှိဗအန်ကနေမြိုင်ကြီးမူသွားတဲ့လမ်းထီးဖိုးခလုံးကျေးရွာမှာမြိုင်ကြီးမူဆရာတော်ဦးစီးပြီးဇွန်လ25ရက်နေ့ကလမ်းဘေးနားကနေမလွတ်တဲ့အိမ်လေးလုံးကိုဖြိုချဖျက်ဆီးခဲ့ပါတယ်။အဲ့ဒီဖြိုချတဲ့အိမ်တွေဟာနှစ်ထပ်တိုက်နှလုံးတစ်ထပ်တိုက်တစ်လုံးနဲ့ပြင်ထောင်အိမ်တစ်လုံးတို့ဖြစ်ပြီးအိမ်ရှင်တွေကိုကြိုတင်အကြောင်းမကြားထားပဲဖြိုထားပြီးမြိုင်ကြီးမူဆရာတော်ကနေ928ပေအကျဲလန်းတိုးချဲ့ရန်ဖြစ်တယ်လို့အိမ်ပိုင်ရှင်စောတန်းအောင်ကတော့ပြောပါတယ်။အဲ့ဒီအပြင်တခြားလမ်းနဲ့မလွတ်နိုင်တဲ့အိမ်တွေကိုဆက်လက်ဖြိုချဖို့လှုပ်ဆောင်ရမှာရွာသားတွေကတောင်းပန်ထားတာကြောင့်မိုးရသီကုန်တဲ့အထိဆက်လက်နေခွင့်ပေးမှာဖြစ်ပြီးမိုးကုန်တဲ့အချိန်မှာတော့မလွတ်တဲ့အိမ်တွေကိုဖြိုချရမယ်လို့ညံကြီးမူဆရာတော်ကမိန့်ကြားထားပါတယ်။အခုလိုလမ်းတိုးချဲ့မှုကိစ္စတွေကိုသက်ဆိုင်ရာအုပ်ချုပ်ရေးအစင့်စင်ကိုတင်ပြထားတာမရှိဘူးလို့ဗအန်မြို့နယ်အုပ်ချုပ်ရေးမှူးဦးမျိုးမင်းထွန်းကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါအေရရီသတင်းဌာနရဲ့အကြီးတန်းသတင်းထောက်ဦးသိန်းစောလဝီDBB သတင်းဌာနမှအကြီးတန်းသတင်းထဦးအေးနိုင်နဲ့သတင်းထဦးဖုံးပြည့်နိုင်တို့ကိုအစိုးရတက်မတော်ကမတရားအသိဆက်သွယ်မှုပုံမှန်ဆက်ခွန်တင်တဲ့တီဘောရဲစခန်းမှာအမှုဖွင့်လိုက်တာဟာသတင်းရယူရမှာအဟန့်တားတရက်ဖြစ်တဲ့အပြင်ကြီးမားတဲ့ချိန်ချမှုစိုးရိမ်စရာကိစ္စတစ်ခုဖြစ်တယ်လို့ BNI ခေါ်နိုင်ငံတကာမြန်မာသတင်းဌာနတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ဒီအကြောင်းကိုတော့အမီကနေစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ပေးသွားမှာပါ
တရင်မားလူကိုမတရားသိမ်းဆွတ်သွဲမှုပုံမှန်18တက်နဲ့အေးအေးယူတယ်လို့ရဟာမဖြစ်သင့်ဘူးလို့ BNI ခေါ်နိုင်ငံတကာမြန်မာသတင်းဌာနတရိုက်တာကရင်သတင်းစင် KIC ရဲ့အက်ဒီတာချုပ်နန်းဖိုးကေကဆိုပါတယ
်ဒီမားလာတဲ့ချင်းချောင်းမှုဖြစ်သွားတယ်ဟိုလက်ရှိမှာလည်းဒီကိစ္စတွေမဖြစ်ခင်မှာလည်းဒီကျွန်တော်တို့သတင်းသမားတွေအားလုံးကဒီ66ကားကြီးဆိုလည်းအဲ့ဆက်သွဲပုံမှန်နဲ့ကိုပဲသူရဲ့ဆွတ်ဆွဲချက်တွေနဲ့ပဲအများအားဟိုအေးအေးယူခံရတဲ့အခြေအနေကြီးရှိနေပြင်အခုဒီလို18နှစ်သားပြည့်ဆိုတဲ့ပုံမှန်တွေပါချက်ပြီးရှိလာတယ်ဆိုတော့ဒီချင်းဒီကဒီပုံမှန်ကခုကဒီသတင်းသမားတွေကိုသတင်းရယူဖို့ဟန်တာဖြစ်စီတယ်လို့ပေါ့နော
် DBB နဲ့ ARD သတင်းထောက်3ယောက်ဟာဇွန်လ26ရက်နေ့တောင်ပလောင် TNL နယ်မြေတွင်မူရစေဝါတိုက်ဖြတ်ရေးနဲ့ပတ်သက်တဲ့သတင်းသွားယူပြီးပြန်မှာအစိုးရတပ်မတော်ကနေဖမ်းဆီးခြင်းခံခဲ့ရတာဖြစ်ပါတယ်သတင်းသမား3ယောက်ကိုရေးယူတဲ့ကိစ္စနဲ့ပတ်သက်ပြီး BNN ရဲ့အတိုင်းပင်ခံအက်ဒီတာဦးစင်လင်းကခုလိုသုံးသပ်ထားပါတယ
်တဘောဖြစ်ပေါ်နေတဲ့နေရာတွေအဲ့ဒီပြဿနာရှိနေတဲ့ပြိပကဖြစ်နေတဲ့နေရာတွေကိုလက်လက်တွေနဲ့လိုလိုလတ်ပြလာပြီးတော့သတင်းယူမှုရှိရဲအဲ့ဒီအနေနဲ့ပတ်သက်လို့ဒါရေးယူမှုရှိနေရဘူးဆိုတော့တော့ပြဋ္ဌာန်းချက်တွေလည်းရှိထားတာပဲ။အဲ့တော့နိုင်ငံတကာစီးနင်းစည်းကမ်းတွေနဲ့ကြည့်ရင်လည်းဒီကိစ္စဟာဘုံကရေးယူလို့မယူသင့်တဲ့ကိစ္စမျိုးဖြစ်တယ
်။ဒီလိုနေသားမျိုးမှာတိုင်းနာသတင်းမီဒီယာဌာနတွေအတွက်ပုံပြီးစိုးရင်ရတဲ့နေသားမျိုးဖြစ်လာတယ်လို့နန်းဖို့ကေကဆက်ပြောပါတယ်
။အထူးသဖြင့်တော့ဒီတိုင်းရင်းသားဒေသတွေမှာရှိတဲ့တိုင်းရင်းသားသတင်းထောက်တွေအတွက်ဆိုလို့ရှိရင်အဲ့ဒီဒေသကိုပဲအခြေဆိုင်ပြီးတော့အဲ့လိုသတင်းရမှာလို့ရှင်သတင်းရအရေးမြို့မှာခြေခံပြီးတော့သတင်းသမားရဲ့သတင်းရယူတာဖြစ်တဲ့ဒီနေသားပေါ်မှာဖန်ခံရဆိုတော့အရှိတ်ဆက်မှာဆိုလို့ရှိရင်သတင်းသမားရဲ့သတင်းရယူခွင့်တက်အောင်သွားလိုက်ရတော့လုံခြုံမှုမရှိတော့ဘူးအကာအကွယ်မှဲ့နေတယ်ဆိုတော့စိုးရိမ်ချက်တွေရှိသွားတာပေါ့နော
်သတင်းထောက်၃ဦးကိုတပ်မတော်ကဖမ်းဆီးလိုက်တဲ့နဲ့ပတ်သက်လို့ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကအထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်လို့မြန်မာပြည်ခြေဆိုင်သတင်းမီဒီယာဖွဲ့စည်းတွေပြင် CBGA ခေါ်တရင်ထောင်များကာဝေးပေးရေးကော်မတီနဲ့ Amnesty International နိုင်ငံကလွတ်ငင်းချနာခွင့်အဖွဲ့အစည်းတို့ကလည်းဖမ်းဆီးခံစားရတဲ့တရင်ထောင်တွေပြန်လည်လွှတ်ပေးရေးအတွက်တောင်းဆိုထားကြပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်အတွင်းမှာငွေပလဲကုမ္ပဏီရဲ့ကြောက်မီသွေးတူးဖော်နေတဲ့စီမံကိန်းကြီးကြောင့်လေယာမြေထိခိုက်ပျက်စီးမှုဟာဆွေးနွေးရတဲ့အခြေအနေမှာတန်ဃာရုံနဲ့လူငယ်တုဥဆောင်တဲ့ဒေသတွင်းလူထုတွေကနေတပ်ပင်ဆိုင်ခြင်းနဲ့ပရိယုတ်လူဒန်းမှုတရက်ကိုပြုလုပ်ခဲ့ပါတယ်။ကြောက်မီသွေးတူးဖော်မှုကြောင့်တီဘောမြို့နယ်အတွင်းမှာဘလောက်အထိစိုးရိမ်နေရတဲ့အခြေအနေရှိနေတယ်လဲဆိုတာကိုနမ်ဟောင်းကနေစူးစီးတင်ဆက်ထားပါတယ်။
တစ်ပင်တစ်တောင်းအတွင်ပရိယုတ်လူတန်းချင်းကြောက်မီသွေးတူးဖော်မှုစီမံကိန်းကိုစန့်ကျင်ကန့်ကွက်ခြင်းတစ်ပင်စိုက်ပျိုးခြင်းလှုပ်ရှားမှုတရက်ကိုဒေတာတွင်းဆရာတော်တန်ကတော်တွေနဲ့လူငယ်ထုဒေတာကန်လူထုတို့စုပေါင်းပြီးတော့ဇွန်လ23ရက်နေ့မှာရှမ်းပြည်နယ်တီဘောမြို့နယ်နှစ်မအုပ်စုဟိုနာဖရွာမှာပြုလုပ်ခဲ့ပါတယ်တစ်ပင်တစ်တောင်းတွေပေးကင်းဖို့လူတန်းမှုပြုရခြင်းအကြောင်းရင်းကိုတော့နှမ်လန်မြို့ရှမ်းလူငယ်ကွန်ရက်ကနန်းမိုအေးကအခုလိုပြောပါတယ်
ဒီတော့ကျွန်မတို့ကဖူးခေါ်တဲ့အဖွဲ့ကိုထပ်ပြီးတော့တူးဖို့စီဖို့တတူမဆိုတော့မှအဲ့ဒီတစ်ပင်တွေတစ်တော်တွေပြီးတော့ကျွန်မတို့လာပြီးတော့ဖြစ်စီတဲ့သူတွေစင်စာတင်မယ်ဆိုပြီးတော့ဒီလိုအမျိုးမျိုးစုတောင်းကြပါလေရှင်အချင်းမှာ
တစ်ပင်တစ်တော်အတွက်ဆူတောင်းပွဲနဲ့ကျောက်မီတွေးတူးဖော်မှုကန့်ကွက်တဲ့လှုပ်ရှားမှုကိုမိုင်းကင်ကျေးတီးကတန်ကတော်တွေတီပေါ်နံပေါင်ကကြားခေါင်းပါတီလွတ်တော်ကိုယ်စားလှယ်တွေလူဦးရေ600နီးပါးတက်ရောက်ခဲ့ပါတယ်တစ်ပင်တစ်တော်အတွက်ဆူတောင်းပွဲပြုလုပ်ပြီးအဲ့ဒီနေ့ညနေပိုင်းမှာပဲနှမဖုံးကြီးကျောင်းမှာတစ်မာပင်နဲ့အရရပင်တရာကျော်ကိုစုပေါင်းစိုက်ပျိုးခဲ့ကြပါတယ်တီပေါ်မြို့နယ်ဝမ်လုံနှမအုပ်စုပင်းဆိုင်ရွာနဲ့ဝမ်နာကွန်ရွာမှာပြီးခဲ့တဲ့2004ခုနှစ်ကတည်းကစပြီးငွေရီပလဲကုံမနီရနေကြောက်မီတွေတူးဖော်နေတာကြောင့်တိရက်ခံလူထုတစ်တော့ပြုံးတီးမှုတန်လေယာပစ္စည်းမှုတန်နေခံစားနေရပါတယ်ဒီအခြေအနေကိုနှမအုပ်ချုပ်ရေးမှူးစိုက်ကျော်စိန်ကတော့ရှမ်းဘာသာနဲ့အခုလိုပြောပြပါတယ်
မွေ
ရီပလဲကုမ္ပဏီကရွာသားတွေကိုကူညီထောက်ပံ့သူမျိုးပေးတော့ပဲအခုဟိုနာဖဆိုတဲ့နေရာကိုကြောက်မီသွေးထပ်တူးချင်နေတယ်အခုစိုးရိမ်တာကကြောက်မီသွေးတူးတဲ့နေရာမှာအင်ဂျီတွေထွန်းနေပြီလေယာမြေများပြားလဲဆုံးရှုံးခဲ့ပြီးပြီရေသေးအိုင်အစိတ်ရေးအိုင်တွေပြိုကျနေတာလည်းရှိတယ်အဲ့ဒါတွေကိုပြုပြင်ပေးခိုင်းတာသူတို့ဘက်ကမပြုပြင်ပေးဘူး
ကုမ္ပဏီဖက်ကတော့ဒေတာခန့်တွေနဲ့တွေ့ဆုံပြီးရှင်းလင်းပြောပြခဲ့ပြီးဖြစ်ကြောင်းသာပြောဆိုခဲ့ပါတယ်ငွေရီပလဲကုမ္ပဏီကကြောက်မီတွေတူးဖော်ဖို့ထပ်မံလို့ရှိနေတဲ့ဟွန်နာဖဒေတာဟာကျိုးဝိုင်းတစ်တုံးအနေနဲ့ထားရှိပြီးရွာသားတွေအနေနဲ့လည်းထင်းအတွက်တောင်တစ်ပင်မခုတ်ကြဘူးလို့ဆိုပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မောင်တုံးမြို့နယ်တရိန်ကြီးရွာသားနှစ်ဦးအကြမ်းဖက်တပ်ဖြတ်ခံရပြီးနောက်ဒေသခံတွေမိသားစုအလိုက်နေရစွန့်ခွာထွက်ပြေးခိုလုံလာကြပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရိန်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်သတင်းလွှာကိုနားဆင်ကြကြတာပါရှင်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးမယ်ဆိုရင်အမြန်ဆုံးရောက်နိုင်တဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါရရှင်။ဒါအပြင်ကျမတို့ခုရေဒီယိုကတိုက်ရိုက်ထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီအင်တာနက် website ဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။နီပေါ်အစိုးရနဲ့လက်တွဲဆောင်ရွက်နေတဲ့နီပေါ်ဆိုင်ရာအမေရိကန်အဖွဲ့ဟာမကြာသေးခင်ကပဲကတ်မန်ဒူးမြို့မှာဒေသရင်းအရေးခင်ဆိုင်ရာစီမံခန့်ခွဲမှုဗဟိုဌာနလွှဲပြောင်းပေးအပ်ပွဲအခမ်းအနားနဲ့ကတ်မန်ဒူးကရှူနီဆက်စခန်းမှာပြုလုပ်တဲ့ Balance Nail နှစ်နိုင်ငံအထူးဆက်ဆံရေးဆိုင်ရာလေ့ကျင့်ရေးသင်တန်းဆင်ပွဲကိုကျင်းပခဲ့ပါတယ်။ဒေသရင်းအရေးခင်ဆိုင်ရာစီမံခန့်ခွဲမှုဗဟိုဌာနအဆောက်အဦကိုကတ်မန်ဒူတောင်ကြားဒေသမှာအမေရိကန်ပြည်ထောင်စုကဒေါ်လာ 1.8 သန်းအကုန်ကျခံဆောက်လုပ်ပေးခဲ့တာဖြစ်ပြီးအမေရိကန်တန်ရုံးရဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးယုံ USAID အမေရိကန်အစိုးရနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီနဲ့ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်တို့နဲ့ပူးတွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။နီပေါ်အစိုးရနဲ့အမေရိကန်တန်ရုံးတို့ရဲ့စီမံကိန်းဟာနီပေါ်နိုင်ငံအတွက်အရေးပေါ်အခြေအနေဆိုင်ရာတုံ့ပြန်ရေးပူးပေါင်းဆောင်ရွက်တာနဲ့NEOC အမျိုးသားအရေးပေါ်ဗဟိုဌာနတို့နဲ့ချောချောမွေ့မွေ့ဆက်သွယ်ဆောင်ရွက်နိုင်တယ်လို့လူသားကြောင့်ဖြစ်စေတဘာဝဘေးကြောင့်ဖြစ်စေပေါ်ပေါက်လာတဲ့အန္တရာယ်ဖြစ်ပွားမှုတွေအတွင်းလူမှုပေါ်မှာတည်ရောက်မှုတွေကိုကူညီဖို့အတွက်အထောက်အကူပေးနိုင်ပါတယ်။ဒ ဒေတာရင်းအရေးခင်ဆိုင်ရာစီမံခန့်ခွဲမှုဗဟိုဌာနနဲ့ပစ္စည်းတူလောင်ယုံဟာနီပေါ်နိုင်ငံတော်တိဆောက်ထားတဲ့ကြီးမားတဲ့အခြေခံအဆောက်အုံတွေကအစိပ်ပိုင်းတစ်ခုဖြစ်ပြီးကင်ဆယ်ကူညီရေးနဲ့စားနပ်ရိက္ခာဖြန့်ဖြူးပေးဖို့အတွက်လုံခြုံစိတ်ချရတဲ့နေရာတွေမှာရှိပါတယ်။ဒီစီမံကိန်းကိုအမေရိကန်ကြီးတဲ့အင်ဂျင်နီယာဌာနချုပ်နဲ့ဟိမွန်နာဆောက်လုပ်ရေးအကူအညီတွေနဲ့တိဆောက်ထားတာဖြစ်ပါတယ်။အမေရိကန်အထူးတပ်ဖွဲ့နဲ့နီပေါ်မဟာဗီယာအဆောက်တပ်ဖွဲ့တို့ကြားပူးတွဲလေ့ကျင့်မှုတွေလုပ်နေတာ10နှစ်ကျော်နေပြီဖြစ်ပါတယ်။ Balance နဲ့လေ့ကျင့်မှုအတွင်းနီပေါ်တပ်ဖွဲ့နဲ့ American အထူးတပ်ဖွဲ့တွေဟာတောင်တန်းနဲ့ကြီးလက်ဒေသတွေမှာအရေးပေါ်အကူအညီပေးနိုင်ရေးနဲ့လူသားချင်းစာနာမှုအထောက်အကူတွေချက်ချင်းပေးနိုင်ရေးဘေးဒုက္ခအခက်အခဲတွေရောပါစေရတဲ့အတွက်ကြိုတင်ပြီးပြင်ဆင်မှုတွေကိုအတူလက်တွဲဆောင်ရွက်ကြတာပါ။နီပေါ်နိုင်ငံတွင်းမှာဖြစ်စေတခြားနိုင်ငံတွေကိုသွားရောက်ပြီးကုလသမဂ္ဂငြိမ်းချမ်းရေးတပ်ရဲ့လုပ်ငန်းတွေကူညီဆောင်ရွက်ပေးချိန်မှာဖြစ်စေတဘာဝဘေးအန္တရာယ်တစုံတရာနဲ့ရင်ဆိုင်ရချိန်မှာနီပေါ်စစ်တပ်ကိုအစိုးရအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေနိုင်ငံတကာ NGO တွေနဲ့လက်တွဲပြီးလှုပ်ဆောင်နှံစွမ်းရှိလာအောင်ဒီလေ့ကျင့်မှုကနေပြောထောင်ပေးတာဖြစ်ပါတယ်။အခုလိုလေ့ကျင့်မှုတွေနဲ့နီပေါ်လုံခြုံရေးတပ်တွေတုံ့ပြန်လှုပ်ဆောင်နှံစွမ်းပိုးပြီးကောင်းလာအောင်လှုပ်ဆောင်နေချိန်မှာပဲဒေသရင်းအရေးခင်ဆိုင်ရာစီမံခန့်ခွဲမှုဗဟိုဌာနကတော့နိုင်ငံတွင်းတဘာဝဘေးအန္တရာယ်ကြုံရချိန်မှာထိရောက်တဲ့တုံ့ပြန်မှုတွေလုပ်ဖို့အရေးပါတဲ့ခန္ဓာကနေပါဝင်နေတာပါ။ American ဖွဲ့ကတော့နီပေါ်အစိုးရကြိုးပမ်းနေတဲ့တဘာဝဘေးအန္တရာယ်နဲ့ပြည်ထနာရေးဆိုင်ရာရင်ဆိုင်တုံ့ပြန်မှုပြင်ဆင်နေမှုတွေအတွက်ဆက်လက်ပြီးပံ့ပိုးပေးနေမှာလည်းဖြစ်ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။တောက်ကြနေနေနေခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်နေနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပြီဆိုတော့ကိုကျော်အောင်လင်းကပြောပြမှာပါ။
မွတ်စလင်အများစုရှိတဲ့နိုင်ငံ6နိုင်ငံကအမေရိကန်ပြည်ဝင်ခွင့်ဗီဇာလျှောက်ထားသူတွေအနေနဲ့အမေရိကန်ပြည်ထောင်စုမှာနှိစက်တဲ့ဆွေမျိုးသားချင်းမိသားစုဝင်တွေရှိဖို့ဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေရှိမှသာအမေရိကန်ပြည်ဝင်ခွင့်ဗီဇာရနိုင်မယ်ဆိုတဲ့ခီးသွားစီမင်းစည်းကမ်းသတ်မှတ်ချက်အသစ်တွေကိုအခုကျွန်တော်တို့တန်လှည့်နေတဲ့နိုင်ငံတွင်းမှာပဲအမေရိကန်ပြည်ထောင်စုကစတင်ပြီးတော့အကောင့်ထဲပေါ်ပါတော့မယ်။အီရတ်တပ်ဖွဲ့တွေဟာမူဆိုးမျိုးအတွင်းကဖျက်ဆီးခံထားတဲ့တမိုင်းဝင်ဗလီကျောင်းကြီးကိုပြန်ပြီးတော့သိမ်းပိုက်လိုက်ပါတယ်။မဆိုးမျိုးဟာလွန်ခဲ့တဲ့3နှစ်က IS စနစ်သွေးကြော်တွေတိမ့်ပတ်ထားတာဖြစ်ပြီးတော့ IS တွေဟာသူတို့သဘောနဲ့သူတို့ကာလီဖီလို့ခေါ်တဲ့ဘာသာရေးနိုင်ငံတော်အဖြစ်ကြီးညာခဲ့တာပါအဲဒီစသွေးကြော်တွေဟာတက်တန်း850ရှိတဲ့ဘလီကျောင်းကြီးကိုပြီးခဲ့တဲ့တရင်ဘက်ကဖောက်ခွဲဖြစ်စီခဲ့တာပါတောင်ကိုရီးယားသမ္မတမွန်ဂျေအင်ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပထမဆုံးကြင်ဖြစ်အိမ်ပြီးတော့မှဇွန်လ29ရက်မနေ့ကတွေ့ဆုံခဲ့ကြပါတယ်မြောက်ကိုရီးယားရေးပေါ်အနေကျမှုနဲ့ပတ်သက်ပြီးတော့နိုင်ငံကောင်းဆောင်တွေကြားမှာစကားပြောဆိုရှိပြီးနှစ်ဦးသဘောထားတူညီမှုတွေတော့မရှိပါဘူးလက်ပွဲရင်းသမ္မတဖြစ်တဲ့မစ္စတာမွန်ကစီးပွားရေးပူးပေါင်းဆောင်ရွက်မှုကတဆင့်မြောက်ကိုရီးယားနဲ့ပူရင်းနီလာစေခြင်းနဲ့သမ္မတထရန့်ဆိုတာကတော့မြောက်ကိုရီးယားကိုပြင်းထန်တဲ့တိုက်ခတ်ပိတ်ဆို့မှုတွေနဲ့စီးရဖိအားပေးမှုတွေလုပ်ချင်နေတာပါမြန်မာနိုင်ငံကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုမြန်မာပြည်ပြန်ပူရေးကိစ္စအပေါ်ဝင်နှစ်နိုင်ငံကြားဖြစ်ရှင်းရခက်ခဲနေတဲ့ကိစ္စတွေပေါ်အမြင်ချင်းဖလှယ်ကြဖို့မြန်မာနိုင်ငံမျိုးသားလူမျိုးရေးကြံပေးဦးတောင်ထွန်းဘင်္ဂလားဒေ့ရှ်နိုင်ငံကိုနောက်တင်းနေပတ်တဲ့မှာရောက်လာဖို့ရှိပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်ကိုကျော်အောင်လင်းကသတင်းအချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညာဝင်းအောင်ပါရှင်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်နောက်ကြာနေနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလောက VOA ပရိသတ်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေကျွန်မအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.